Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ17ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တို့ဒီကနေ့ပထမဦးဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။ပေါ်ဟင်းတောင်တော်ဖမှာပဲကျွန်တော်စီရက်အပိုင်းနဲ့စစ်ကောင်စီတပ်တွေတော့တိုက်ခိုက်တာဒီနေ့တော့စစ်ကောင်စီတပ်ဖက်ကကြားဆုံးပါကစစ်ကူညောက်ကျွန်တော်ဖမှာတော့ဒီဇန်ရရရတော့ပါမှာ
ဒေသခံချင်းကာကွယ်ရေးအဖွဲ့တာဝန်ခံပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီမေလာတလတဲမာတင်ကိုပဲမြန်မာနိုင်ငံမှာစာတင်ကျောင်းနဲ့ပညာရေးအဆောက်အဦတရားထက်မနည်းဖောက်ခွဲတိုက်ခိုက်ခံရတဲ့အပေါ်စိုးရိမ်မကင်းကြောင်း Save the Children ကသတင်းထုတ်ပြန်လိုက်တဲ့သတင်းကရင်ပြည်နယ်ဖမ်းအံမြို့မှာတော့စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲမှာဖမ်းခံခဲ့ရသူအပါအဝင်36ယောက်ကိုဖမ်းအံမြို့နယ်တရားရုံးကထောင်ဒဏ်နှစ်စီဒီကနေ့အမိန့်ချလိုက်တဲ့အကြောင်းနဲ့အတူစစ်အာဏာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သူတွေအနေနဲ့ကိုဗစ်ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုက်နာကြဖို့ဆန္ဒပြပွဲဥဆောင်သူတွေကတိုက်တွန်းလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံအတွင်းစစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်မှုတွေဆက်ရှိနေပါတယ်။ချင်းပြည်နယ်ကထန်တလန်ဟာခါမင်းတပ်မျိုးတို့မှတိုက်ပွဲတွေဖြစ်နေတဲ့အပြင်ဒီကနေ့မနေ့ပိုင်းကစလို့တပည့်ရင်းမြို့နာကရွာတချို့မှလာပြီးတက်ဆွဲတဲ့စစ်ဖက်နဲ့ဒေသခံတပ်ဖွဲ့တွေကြားအပြန့်အလန့်ပစ်ခတ်ခဲ့တာကြောင့်ရွာကန်တချို့ဘေးလွတ်ရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီတော့အတွင်မိုးပြင်းမြို့နယ်လွယ်ရင်းတောင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေပို့တဲ့ဆန်နဲ့စေဝါပစ္စည်းတွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကမိရှို့ဖျက်ဆီးထားတဲ့အကြောင်းကုညီရေးအဖွဲ့တွေကပြောပါတယ်။ဒုက္ခသည်တွေရဲ့အထောက်ပံ့ရိက္ခာတွေပျက်စီးထားတဲ့ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နေပါတယ်။တစ်ချိန်တည်းမှာပဲမြို့နယ်တချို့မှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေဆက်ရှိနေပါတယ်။ရန်ကုန်လှိုင်မြို့နယ်ကလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်ကိုရဲတပ်ဖွဲ့ဖြိုခွင်းခဲ့ပြီးအရက်ဝတ်နဲ့လူတချို့ဖမ်းဆီးလို့လူငယ်3ဦးဖမ်းဆီးခံရပါတယ်။မန္တလေးမြို့ကစူပေါင်းသပိတ်ကိုလည်းရဲတပ်ဖွဲ့ကဖြိုခွင်းတာကြောင့်3ဦးထပ်မံအဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်။ဒီလိုပါလား။ဒီလိုပြပေး
။ဟာတန်ကလေးရင်းမပင်ဒဝဲနဲ့လောင်းလုံမြို့တွေအပြင်ညောင်ဦးမုံရွာလက်ပရောင်းတောင်စတဲ့ဒေသအသီးသီးမှာလည်းစစ်အာဏာရှင်ဆန့်ကျင်ရေးတပိတ်မှောက်လှုပ်ရှားမှုတွေနေ့စဉ်မပြတ်ဇက်တိုက်ရှိနေပါတယ်ရှင်။မြန်မာနိုင်ငံအနှံ့မှာစစ်အင်အားတွေတိုးချဲ့ချထားနေတာနဲ့အကြမ်းဖက်လုပ်ရက်တွေပိုများလာနေတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကသတိပေးလိုက်ပါတယ်။ခရီးရန်ဖျားချောင်းတွေပါဝင်လက်နက်ကင်အုပ်စုတွေကိုရောအရက်သားတွေကိုပါပစ်မှတ်ထားပြီးလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေပိုများလာနေတယ်လို့မစ်ရှယ်ဘက်ချလက်ကပြောပြီးမြန်မာနိုင်ငံအခြေအနေပိုပြီးဆိုးလာနေတာကိုသတိပေးတဲ့အကြောင်းနဲ့သူ့ရဲ့ပြောခွင့်ရရာဗီနာရှန်ဒါဆာနီကဂျနီဗာမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် In just over 4 months Myanmar has gone from being a fragile democracy to a human rights catastrophe.
လေးလာအတွင်းမှာပဲမြန်မာနိုင်ငံဟာအခြေမခံသေးတဲ့ဒီမိုကရေစီအခြေအနေကနေလူခွင့်ရေးဆိုင်ရာကပ်ဘေးဒုက္ခနဲ့ရင်ဆိုင်နေကြရပြီလို့မဟာမင်းကြီးကပြောတဲ့အကြောင်းပြောခွင့်ရရှန်ဒါဆာနီကပြောသွားတာပါ။ကြားပြင်းနေတဲ့ကဒေသခံ300,000ဝန်းကျင်နေရွှန့်ခွာထွက်ပြေးနေကြရတယ်ဆိုတာယုံကြည်စိတ်ချရတဲ့သတင်းတွေကိုရထားပြီးဖြစ်တယ်လို့လည်းမဟာမင်းကြီးဘက်စလက်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုလလူခွင့်ရေးဆိုင်ရာယုံရဲ့ခိုင်လုံတဲ့သတင်းရင်းမြစ်တွေအရဖေဖော်ဝါရီလ1ရက်နေ့ကလေးကစလို့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့သူအနည်းဆုံး860ရှိသွားပြီလို့ပြောပါရယ်ဒီလှုပ်ရက်တွေနဲ့ပတ်သက်လို့စစ်ဖက်ခေါင်းဆောင်တွေတဦးချင်းစီအနေနဲ့တာဝန်ယူရမှာဖြစ်တဲ့အကြောင်းလဲ Miss Batchelor ကပြောပါရယ်လာမယ့်ဇူလိုင်လတည်းကျင်းပဖို့ရှိတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံနောက်ဆုံးအခြေအနေကိုမဟာမင်းကြီးဘက်ချလက်ကတင်ပြဖို့ရှိတယ်လို့မဟာမင်းကြီးယုံကပြောပါရရှင် နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့အစုရှယ်ယာဝန်အများစုကမြန်မာအာဏာသိမ်းစစ်ကောင်စီကိုအစိုးရအဖြစ်အတိမတ်မပြုသေး၍စည်ရတဲ့နိုင်ငံတွေကိုကျွေးမြီတက်တာရေးနဲ့ထောက်ပံ့ရေး IMF အစီအစဉ်တွေမှာမြန်မာနိုင်ငံအကျုံးဝင်မှာမဟုတ်တဲ့အကြောင်းအမေရိကန်ဘန်ဒါရေးဝန်ကြီး Janet Yellen ကပြောလိုက်ပါတယ်အာနာကိုအတင်းလူယူထားတဲ့အစိုးရတရက်ကို IMF အနေနဲ့ဆက်သွယ်ဆောင်ရွက်လို့မရတဲ့အကြောင်းနဲ့ဖွဲ့ဝင်နိုင်ငံအများစုကအတိမတ်ပြုမှသာဆောင်ရွက်ခွင့်ရှိမှာဖြစ်ပေမဲ့ဒီလိုအခြေအနေမျိုးလည်းဖြစ်မလာနိုင်ကြောင်းမနေ့ကအမေရိကန်လွှတ်တော်အတွင်း IMF ရဲ့အစီအစဉ်တွေကိုဆွေးနွေးကြချိန်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်တွေနဲ့ပတ်သက်လို့ Miss Yellen ကအခုလိုဖြေကြားသွားတာပါတချိန်တည်းမှာပဲဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ကလေးငယ်56ယောက်တေဆုံးခဲ့ကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ကပြောပါရယ်ကလေးတွေအပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့မြန်မာနိုင်ငံထဲကအခြေအနေတွေကိုကုလအဖွဲ့အစည်းတွေကစိုးရိမ်နေကြောင်းနဲ့ကလေးတွေကိုထိခိုက်နာကျင်စေမဲ့လုပ်ရက်တွေကိုရှောင်ရှားဖို့တောင်းဆိုကြောင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါရယ်မြန်မာအရေးဖြစ်ရှင်ဖို့အရှိတောင်အာရှနိုင်ငံများဖွဲ့အာဆီယံကရထားတဲ့ဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်လာရေးဟာအရေးကြီးတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးမိုတေဂီတိုရှိမီဆုကလည်းပြောပါရယ်မနေ့ကြာသပတေးနေ့ကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာအခုလိုပြောကြားခဲ့တာပါမလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့နိုင်ငံသားသားအလုပ်သမား65ယောက်ကထိုက်တဲ့နယ်လှုပ်အားကရရှိရေးအတွက်အမေရိကန်မော်တော်ကားတာယာစက်ရုံ Goodyear ကိုတရားစွဲတဲ့အမှုမှာတရားရုံးကအလုပ်သမားတွေကိုအနိုင်ပေးလိုက်ပြီလို့ရှင်းနေတူကပြောပါရယ်ဒါဟာနိုင်ငံသားအလုပ်သမားတွေအတွက်အောင်ပွဲတစ်ခုဖြစ်ကြောင်းနဲ့စက်မှုဆောင်ဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ဟာရွှေ့ပြောင်းအလုပ်သမားတွေအပေါ်မှာလည်းခွဲခြားဆက်ဆံမှုမရှိသင့်ကြောင်းပြသလိုက်တာဖြစ်တယ်လို့အလုပ်သမားတွေရဲ့အကျိုးဆောင်ရှင်းနေကပြောတာပါမြန်မာအိန္ဒိယနဲ့နီပေါ်အလုပ်သမားတွေဟာအလုပ်ချိန်ပြောင်းလဲဆိုင်ရာခွင့်ပြုချက်တွေနှစ်စဉ်အပိုစုခြင်းနဲ့လစာတိုးမြှင့်ခန်းစား권တွေပါဝင်အလုပ်သမားရပိုင်권ဆိုင်ရာသဘောတူညီချက်ပါအကျိုးမြတ်တွေကိုခန်းစား권ရသွားပြီဖြစ်ကြောင်းအကျိုးဆောင်ရှင်နေ Chandra Sigaran Rajendran ကပြောတာပါကုမ္ပဏီဘက်ကတော့ဒီအလုပ်သမားတွေကိုအလုပ်သမားသမဂ္ဂကကိုစားမပြုကြောင်းညင်းထားပါတယ်အခုတရလိုအလုပ်သမားအုပ်စုဟာဂုတ္တိယတာယာစက်ရုံကိုစက်မှုဆောင်တရားရုံမှာအမှုနိုင်ခဲ့တဲ့နိုင်ငံသားသားအလုပ်သမားအုပ်စုတွေကတတ္တရာမြောက်အုပ်စုဖြစ်တဲ့အကြောင်းရှေ့နေချန္ဒရာစီဂရန်ကပြောပါတယ်
အတန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်တင်905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညာပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ် G7 ကမ္ဘာစစ်မှုထိပ်သီးခုနှစ်နိုင်ငံထိပ်သီးစီဝေးပွဲမစခင်မှာလက်ခံကျင်းပတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ် Boris Johnson ကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID ကာကွယ်ဆေးပေါင်း1 ဘီလီယံကိုဝင်ငွေနှိမ့်တဲ့အလဲလက်နိုင်ငံတွေကိုလှူဒန်းသွားမယ်လို့ပြောလိုက်ပါတယ်ဒီနေ့စမဲ့ချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေရဲ့ကမ္ဘာထိပ်သီးညီလာခံကြီးမတိုင်ခင်မနေ့ကပဲဝန်ကြီးချုပ် Johnson ကအခုလိုပြောခဲ့တာကအမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့လည်းဒီမနေ့အစောပိုင်းမှာပဲအခုလူမဲ့ကာကွယ်ဆေးတဝက်ဖြစ်တဲ့တန်900ကူညီပေးသွားမယ်လို့အရင်ပြောပြီးလေးမှဆက်ဖြစ်လာခဲ့တာပါဒီတိတ်ဝန်ကြီးချုပ်ကဒီတိတ်မှာအောင်မြင်စွာကာကွယ်ဆေးထိုးပြီးပိုလာတာတွေကိုလိုနေတဲ့တခြားနိုင်ငံတွေကိုမျှဝေဖို့ရှိလာပြီလို့ပြောကာကာကွယ်ဆေးတန်း100လှူဒန်းဖို့ရှိလာချိန်မှာသမ္မတဘိုင်ဒန်ကလည်းအခုလိုအရင်ထပ်ပြောခဲ့တာပါ
United States will purchase a half a billion doses.
အမေရိကန်နိုင်ငံအနေနဲ့ Pfizer COVID-19 ကာကွယ်ဆေးဘီလီယံထပ်ဝက်ကိုဝယ်ယူပြီးဒီကမ္ဘာကာယောဂါတိုက်ဖျက်ရေးတဲ့တကယ်အသေးအဆန်လိုနေတဲ့နိုင်ငံပေါင်း100နီးပါးအတွက်လှူဒန်းပေးသွားပါမယ်လို့ပြောသွားတာပါ။ဒါအပြင်သမ္မတဘိုင်ဒန်ကဆက်ပြီးသူတို့အနေနဲ့ကမ္ဘာမိတ်ဖက်တွေနဲ့ပေါင်းပြီးကမ္ဘာပေါ်မှာ COVID ပပျောက်ရေးကိုဦးဆောင်ကူညီပေးသွားမယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျ။ကမ္ဘောဒီးယားရေတပ်စခန်းကိုလာကြည့်ဖို့အမေရိကန်ကိုကမ္ဘောဒီးယားကဖိတ်ခေါ်ခဲ့ပေမဲ့အပြည့်အဝလေးလာခွင့်တော့မပေးခဲ့ဘူးလို့ဆိုပါတယ်။ကမ္ဘောဒီးယားရဲ့အကြီးဆုံးရေတပ်အခြေစိုက်စခန်းတဲ့အမေရိကန်စစ်တပ်မှုတွားကြည့်တာမှာအပြည့်အဝလေးလာခွင့်ညစ်ပယ်ခံခဲ့ရတယ်လို့ဖနွန်မင်မြို့တော်ရှိအမေရိကန်တန်ရုံးကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုညစ်ပယ်ခဲ့တာက ဒီရဲစခန်းမှာတရုတ်ရဲ့စီးရဲလှုပ်ရှားမှုတွေရှိနေတယ်လို့အမေရိကန်ဘက်ကစိုးရင်ချက်တွေထွက်လာပြီးရပ်ပိုင်းအတွင်းမှာဖြစ်လာခဲ့တာပါအမေရိကန်နိုင်ငံသားဒူဝင်ကြီးဝန်ဒီရှာမန်အနေနဲ့ဇွန်လ10ရက်တုန်းကကမ္ဘောဒီးယားကိုတာရောက်ခဲ့စဉ်ဒီရီယမ်ရဲစခန်းမှာတရုတ်စစ်ဘက်ပါပါဝင်နေတဲ့ပေါ်နဲ့အမေရိကန်ကကူညီခဲ့တဲ့အစာအုပ်တွေကိုဖောက်ခွဲဖျက်ဆီးခဲ့တာအတွက်လည်းရှင်းလင်းချက်တောင်းခဲ့ပါတယ်ဒီခီးစဉ်ပြီးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟန်ဆန်ကအမေရိကန်တန်ရုံကိုဒီရဲစခန်းနဲ့ပုံမှန်လက်ပတ်ခွင့်ပေးလိုက်ပြီးစစ်တမ်းမှုအနေနဲ့ဒီနေ့သွားလည်ခဲ့ချိန်မှာအခုလိုအပြေအဝကြည့်ရှုလေ့လာခွင့်မရခဲ့တာပါအခုလိုဖြစ်ခဲ့တာကြောင့်စစ်တမ်းမှုဗိုလ်မှူးကြီး Marcus M. Ferraria အနေနဲ့ဆက်မလေ့လာတော့ဘဲနောက်တစ်ချိန်အပြေအဝလေ့လာခွင့်အမြန်ဆုံးပြန်ပေးဖို့တောင်းဆိုခဲ့တယ်လို့လည်း American တန်ရုံအကြီးအကဲထဲမှာဆက်ဖော်ပြထားပါတယ်ခင်ဗျာကပ္ပရေယာတွေဆုံးဖြတ်လှုပ်ဆောင်တာမှာမဲပေးပိုင်ခွင့်အာဏာအပြည့်ရှိတဲ့ကုလသမဂ္ဂလူကြုံရေးကောင်စီမှလှည့်ကျဖွဲ့ဝင်15နိုင်ငံတဲကအသစ်၅နိုင်ငံကိုကုလအထွေထွေညီလာခံအနေနဲ့ဒီနေ့မဲခွဲဆုံးဖြတ်ပေးဖို့ရှိနေပါတယ်။အယ်ဘေးနီးယား၊ဘရာဇီး၊ဂါဘွန်၊ဂါနာနဲ့အာရဗ်စဝါနိုင်ငံများအနေနဲ့လာမယ့်နှစ်နှစ်တာလှည့်ချလုံခြုံရေးကောင်စီအဖွဲ့ဝင်တွေဖြစ်လာဖို့ကန့်ကွက်ခံရမှုမရှိသေးဘဲအခြေအနေကောင်းနေပါတယ်။ဒါပေမဲ့အခုလိုရွေးချယ်ခံရဖို့ကဒီတနင်္ဂနွေစီအနေနဲ့ကုလအထွေထွေညီလာခံရဲ့လျှို့ဝှက်မဲ့၃ပုံ၂ပုံရဖို့လိုပါတယ်။ဒီတစ်ပြေးနေတဲ့၅နိုင်ငံထဲအယ်ဘေးနီးယားနိုင်ငံတစ်ခုပဲလုံခြုံရေးကောင်စီလှည့်ချအဖွဲ့ဝင်ဖြစ်တစ်ခါမှမဖြစ်ဘူးသေးတာပါ။ပုံမှန်အဖြစ်တော့အခုလိုအရေးခံမှုပါဝင်ရှင်ပြိုင်လိုတဲ့နိုင်ငံတွေအနေနဲ့နှစ်ပေါင်းများစွာကြိုတင်ပြီးကြီးညာလေးရှိပါတယ်ဒါပေမဲ့တစ်ခါတလေမှာတော့နောက်ကျမှဝင်ပြိုင်မှုဆုံးဖြတ်လာတဲ့နိုင်ငံတွေလည်းရှိတတ်ပါတယ်အခုတစ်ခါမှလည်းကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဝင်ပြိုင်မယ်ဆိုပြီးမေလကျမှဆုံးဖြတ်ကြီးညာလိုက်တာကြောင့်အရေးခံမှုထေချာသလောက်ရှိနေတဲ့ဂါဘွန်နဲ့ဂါနာအတွက်စိန်ခေါ်ချက်ဖြစ်သွားပါတယ်ဒါပေမဲ့ဒီသတင်းပတ်စောပိုင်းတုန်းကပဲကွန်ဂိုသမ္မတဖီလက်စ်တရှိစကီဒီကဝင်မပြိုင်တော့ဘူးလို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒေတာရင်းသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျမြန်မာနိုင်ငံမှာမနေ့ကကိုဗစ်ပိုးတွေ့သူ162ဦးရှိခဲ့တာကြောင်းပိုးစစ်ဆေးခဲ့သူ2348ဦးမှာ900ခန့်လုံးနီးပါးပိုးတွေ့ခဲ့တာရှိပြီးဆေးရုံဆင်နိုင်သူကတော့35ဦးပဲရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကိုဗစ်အဖြစ်များလာတဲ့ထိုင်းနိုင်ငံမှာတော့ကြန့်ကြာခဲ့တဲ့ကာကွယ်ဆေးထိုးဖို့အခုအလေးထားလှုပ်ဆောင်လာချိန်မှာ Pfizer BioNTech ကုမ္ပဏီကာကွယ်ဆေးသန်း20စာဒီနှစ်မကုန်ခင်အရောက်အသစ်ထပ်မလိုက်ပြီးလို့ကျန်းမာရေးဝန်ကြီးကဆိုပါတယ်။ထိုင်းကျန်းမာရေးဝန်ကြီးအနုတင်ချာဝေရခူးကဒီကာကွယ်ဆေးမှာတဲ့အသေးစိတ်လုပ်ငန်းတွေကအစားအသောက်နဲ့ဆေးဝါးစီမံကြီးကြပ်ရေးဌာနခွင့်ပြုချက်ရယူတာနဲ့ပို့ဆောင်တာအပါအဝင်တစ်လလောက်တွင်ပြည်စည်းသွားနိုင်တဲ့ဒါအပြင်ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေး၅တန်းလည်းထပ်ဝဲဖို့ရှိနေတယ်လို့မနေ့ကပြောခဲ့ပါတယ်။အခုလိုအချိန်မှာဖိလစ်ပိုင်နိုင်ငံမှာတော့ကိုဗစ်ကူးစက်မှုတို့စကြာဆင်းလာနေပြီးအားကစားခံမတွေရေခဲရှော့စီကွင်းတွေချက်တောင်တဲ့တင်းနေအားကစားရုံတွေနဲ့ပြတိုက်တွေပြန်ဆဖွင့်လိုက်ပြီးလို့အရာရှိတွေကကြေညာလိုက်ပါတယ်။အိန္ဒိယမှာတော့ဘီဟာပြည်နယ်မှာသတင်းဝင်မလာတဲ့လူနာထောင်ကနန်းတွေနဲ့ရှိတယ်လို့တွေ့ရှိခဲ့ပြီးမှတည်ဆုံးသူလည်းထောင်ကနန်းတွေနဲ့ရှိမြင့်တက်သွားပါတယ်။ဆင်းရဲတဲ့ပြည်နယ်တွေကတခုဖြစ်တဲ့ဘီဟာပြည်နယ်ကကျန်းမာရေးဌာနအနေနဲ့အရင်တည်ဆုံးသူ 9,400 ကျော်ရှိခဲ့တာကိုအခု 9,400 ကျော်အဖြစ်ပြောင်းလဲသတ်မှတ်ပြီးအခုလိုတည်ဆုံမှုများလာတာကိုတွေ့ရှိခဲ့တာပါခင်ဗျာ Direct from Washington The Voice
of America VOA ထိတ်တန့်ရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထန်တလန်မြို့နယ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲကြောင့်ဒေသခံပြည်သူထောင်နဲ့ချီပြီးနေရက်ကနေတိတ်ဆောင်နေရပါတယ်။ဟာခါမြို့နယ်ဘက်မှာလည်းပစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်ထန်တလန်မြို့နယ်ခွာရင်းတောင်ကျောဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး CDF ထန်တလန်တို့ကြားစွန်လ10ရက်နေ့မနေ့ကစပြီးပထမဆုံးအကြိမ်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီနေ့တောက်ကြံနေမနေ့ပိုင်းကလည်းတိုက်ပွဲတွေဆက်ရှိနေတယ်လို့ CDF ထန်တလန်ပြန်ကြားရေးတာဝန်ရှိသူကခုလိုပြောပါတယ်
။ဒီမနေ့ပိုင်းမှာတော့အနည်းငယ်တွင်ပေါ့နော်အဲမှာတော့ဖြစ်တဲ့ခွာရှိတောင်ကျောဖက်မှာဒီမနေ့တိုက်ပွဲအခြေအနေကတော့ခွာရှိတောင်ကျောဖက်မှာပဲကျွန်တော် CDF အဖွဲ့နဲ့တက်စစ်ကောင်စီတပ်တွေပေါ့နော်တိုက်ခိုက်တာတပ်တွေတော့နောက်စကောင်စီတက်ကကြာဆုံးတာစကုနီရောက်ကျင်တော့ဖက်မှာတော့ဒီတန်ရရတော့ဘာမှမရှိဘူးဟာ
အခုလိုသံတလန်မြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကြေးရွာ900ထက်မနည်းကထောင်ထဲချီတဲ့ကြေးရွာသားတွေသံတလန်မြို့နယ်ထဲနဲ့တောထဲမှာစစ်ဘေးလွတ်အောင်ထွက်ပြေးနေရတယ်လို့ပြောပါတယ
်ရွာက900ရှိရွာဝန်ချင်းပေါ့နော်တချို့ဟာတွေရှင်သံတလန်နဲ့ဦးစတဲ့ရွာတွေတော့သံတလန်ဖက်မှာစစ်ဘေးချုံပါပေါ့နော် အထူးသဖြင့်အစကြီးရင်းနဲ့လေးကလေးတွေပေါ့နော်အဲဒါကတည်းကခွန်ဟီယာ၆ရောဝန်ချင်းပေါ့နော်အဲတော့ကဒီထန်ကလမ်းကနာတင်းချောင်းပဲတရွာကတော့၄ရောဝန်ချင်းပေါ့နော်အဲ့လေရောင်းချင်လောက်ကတော့တော့ပါပဲအဲ့လိုမျိုးစစ်ပေးဆောင်တာပေါ့နော်ဟုတ
်ချင်းမင်းရဲ့သံတလမြို့နယ်မှာအခုလိုအခြေအနေဖြစ်နေသလိုဖားကားမြို့နယ်ဂန်ခွန်မြို့ကျမ်းမှာစစ်ကောင်စီတပ်နဲ့တေရကန်ကာကွယ်ရေးတပ်တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲနဲ့ပတ်သက်လို့ချင်းကာကွယ်ရေးဖွဲ့ CDF ဖားကားပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ
်မနေ့ကရခင်ဖက်တိုင်းမှာဒီအန်ဂိုလိုင်းပေါ့နော်ကင်းနမ်နဲ့လမ်းတုတ်ရွာကြမှာတိုက်ပွဲဖြစ်တယ်ဒီတိုက်ပွဲမှာကစစ်တပ်ကလည်းအနည်းဆုံး10ရောက်လောက်ခြေဆုံးတာပေါ့နော်ကျွန်တော်တို့စစ်တပ်ကျတော့ဂံကောင်းထောက်မှဆိုတယ်ဟိုအိခတ်တိုင်ရမရှိဘူ
းဟာကာမြို့ပဲစစ်ရင်အားပြဖို့အတွက်ဂံကောင်းမြို့ကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာကာမြို့နဲ့မိုင်40ကျော်ကွာရွာတွေဘက်မှာချင်းကာကိုရေးဖွဲ့ကတိုက်ခိုက်တာလို့ဆိုပါတယ်ဟာကာမြို့နဲ့မှာစစ်အာဏာရှင်စနစ်ကြီးဇန္နပြတပိမောက်စင်တွင်ဖမ်းဆီးခံရတဲ့သူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လွှတ်ခဲ့တဲ့အတွက်မေလ2ရက်နေ့ကစပြီးဟာကာမြို့မှာပြစ်ကတ်မှုတွေစတင်ဖြစ်ပွားခဲ့တာပါထန်တလန်နဲ့ဟာကာမြို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်ကထိခိုက်မှုများပြားတယ်လို့ရှင်းမီတုကာကွယ်ရေးဖွဲ့ CDF ဘက်ကပြောနေပေမဲ့ VOA အနေနဲ့တီးခြားတီမပြုတ်နိုင်သေးပါဘူးတိုက်ပွဲဖြစ်စဉ်ကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမင်းတမြို့နယ်ဘက်မှာတော့ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတာမရှိပေမဲ့နောက်ဆုံးတနင်္ဂနွေနေ့ကနေအင်္ဂါနေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရင်တည်းကနေရာစွန့်ခွာထွက်ပြေးနေရတဲ့တိရခန်တောင်းလက်ရှိဟာနောက်ထပ်နေရာတစ်တွေစီကိုထပ်မံသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကွင်းရင်သတင်းပေးပို့ခဲ့တာပါရှင် AOR တိုင်းဘက်ကပောက်ကွဲမှုတွေအကြောင်းကိုတင်ပြပေးကြပါတယ်AOR တိုင်းပသိမ်မြို့ကတရုတ်နိုင်ငံသားပိုင်တဲ့စစ်ရုံတစ်ခုမှာဒီကနေ့ဇွန်လ17ရက်နေ့ကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ဖျာပုံမြို့မှာလည်းစစ်ကောင်စီအရာရှိရိတ်သားအနီးမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။ကျုံပေါ်မြို့နာမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လက်နက်တွေရှိတဲ့ဆိုရင်ဂျွန်လ10ရက်နေ့နောက်ဆုံးထားပြီးအကြဘို AR တိုင်းတွေကမြို့တွေမှာအာဏာပိုင်တွေကတိုက်တွန်းခဲ့ပါတယ်။အဲ့ဒီရက်လွန်ပြီးတဲ့နောက်တစ်ရက်မှာပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင်
။ပသိမ်မြို့စစ်မှုဆောင်မှရှိတဲ့တရုတ်နိုင်ငံသားပိုင်ဟွာပူတိုင်းအထက်ကျိုးဆက်ရုံမှာဒီကနေ့ဇွန်17ရက်မနေ့ပိုင်းကဘုံပေါက်ကွဲခဲ့တာပါ။ပောက်ကွဲမှုဖြစ်ပြီးနောက်ပိုင်းပသိမ်မြို့ပေါ်မှာစစ်တပ်ကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးနေတယ်လို့ပသိမ်ဒေသခံတူကပြောပါတယ်
။အော်မနက်ကကို၈နာရီလောက်မှာပေါ့နော်ဒီတရုတ်ပိုင်နဲ့အထက်ကျုပ်ဆက်ရုံတစ်ခုပေါ့နော်အဲအဲ့မှာဘုံပေါက်ကွဲရဲဆိုပြီးတော့ကျွန်တော်သိရတယ်ဟုတ်။သူကပသိမ်ရဲ့မြို့ဆောင်မှာရှိတာပေါ့နော်သူကဟိုစီစုံတို့စက်မှုစုံတို့ကပသိမ်ရဲ့မြို့အဝင်မှာရှိရတဲ့လူနေနေရာနဲ့တော့ဝေးတော့ဝေးပါတယ်ဆိုဟုတ်။ဟုတ်ပောက်ကွဲမှုဖြစ်စဉ်ဖြစ်ပြီးချိန်မှာပဲဒီပေါ့နော်လုံခြုံရေးတက်ဒီအဖွဲ့ရောက်လာပြီးတော့ဒီအလုတ်သမားတွေအဆိုင်ုံတို့တွေကိုပိတ်ပြီးတကားပိတ်ပြီးတော့သူတို့စစ်တယ်ပြောတဲ့ကွယ်။နောက်ပြီးတော့ဒီတသိမ်မျိုးပေါ်မှာတကယ်ဟိုအချက်ချကြတဲ့နေရာရဲဆောင်လမ်းကွာတွေမှာရဲအင်းရဲစစ်တက်ကအင်အားတော်တော်များများနဲ့နေရာတိုင်းမှာပိတ်ဆို့ပြီးတော့ဆန်ကယ်အုံးတွေအလိုမျိုးလှမ်းရှာတာလို့ပေါ့လို့တက်ခင်ဗျာဟော
။မီလာတို့ကလည်းရန်ကုန်တိုင်းလှန်တရာမျိုးတွေထဲမှာရှိတဲ့တရုတ်ဆိုင်ုံတွေကိုမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲဒီနောက်မှာပဲစစ်ကောင်စီကလန်ဒန်မြို့နယ်မှာမာရှယ်လောစစ်အုပ်ချုပ်ရေးကြေညာခဲ့ပြီးဆန္ဒပြပွဲတွေကိုအင်အားသုံးနှင်နှင်းခဲ့လို့လူအများပြားသေဆုံးဖမ်းဆီးခံခဲ့ရပါတယ်။ AR တိုင်းနယ်ကဖြာပုံမြို့မှာလည်းစစ်တပ်အရာရှိရိတ်သားဝန်အနီးမှာဒီကနေ့မနက်ပိုင်းကအသေးစားပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီဖြစ်တဲ့နဲ့ပတ်သက်ပြီးဖြာပုံဒေသခံတူပြောပြတာက
မနက်ကကိုကျွန်တော်တို့ဖြာပုံမြို့ဒီဘောရွှေရတုအရာရှိအရေးသားတော့နေပန်းချံပေါ့ပန်းချံသူအဲ့ဒါနီးမှာပေါက်ခွဲတာကိုဝိုက်တာရတာတော့မရှိဘူးကို17နာရီ20မိနစ်အဲ့လောက်ဝင်ချင်းမှာပေါက်တာကိုအဲ့ဒီနေရာကိုကျွန်တော်တို့အရာရှိအရေးသားဖြစ်တယ်ဆိုတာလေဒီအစိုးရဘက်ကလာတဲ့ဟိုအရာရှိတွေတော်တော်များများအဲ့မှာပဲတဲကြတာနောက်ပြီးတော့တရားရုံးနဲ့လည်းမျက်နှာချင်းဆိုင်နောက်ရဲစခန်းနဲ့ဆိုရင်လည်းနီးနီးလေးရဲစခန်းနဲ့ဆိုကိုက်ဟုတ်တယ်ရှစ်တယ်အဲ့ဝင်ချင်းလောက်ရှိတယ်ဟုတ်ကဲ့နေကနေအဲ့ဒီပေါက်ခွဲပြီးတော့ကျွန်တော်17နာရီကျော်တစ်ချက်ဝင်ချင်းကြတော့ဒီမျိုးတွေမှာဒီစိုက်ကယ်တွေကားတွေအကုန်လုံးစိုက်ကယ်ဆိုလဲဒူပေါက်တွေပါတယ်ပေါ့ဖွင့်ဖက်ပြီးစစ်တယ်နောက်ကားတွေဆိုလဲရက်ခိုင်းပြီးတော့စစ်တယ်ဘာပစ္စည်းပါလဲဘယ်သွားမှလဲဘာညာလဲနဲ့အဲ့လိုမျိုးရဲနဲ့ဒီစစ်သားပေါ့နော်သူတို့ဖုံးရင်းနေပြီးတော့စစ်တယ်ခင်ဗ
ျအခုလိုပေါက်ကွဲမှုတွေမဖြစ်ခင်ဇွန်လ9ရက်နေ့က AR တိုင်းကြုံပြော်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်ကြုံပြော်မြို့ရဲ့၃ပိုင်းအကွာလှေဆွဲကြီးရွာမှာဖြစ်တဲ့ပစ်ခတ်မှုအတွင်းရွာသား၄ယောက်သေဆုံးခဲ့ပါတယ်ဒီကံမှုတွေဖြစ်ပြီးတဲ့နောက် AR တိုင်းကမြို့ကြီးတွေမှာဇွန်လ10ရက်နောက်ဆုံးထားပြီးလက်နက်တွေအပ်ဖို့ စစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုတွေကလိုက်ပြီးတော့ကျင်းပခဲ့ပါတယ်
ကျုံရဖြစ်စဉ်ပြီးရနောက်ပိုင်းမှာပေါ့နော်ဒီဆယ်ရဲနေကိုတို့ကနှောက်ဆုံးထားပြီးတော့ဒီ ARD တိုင်းမှာရှိတဲ့မျိုးတော်တော်များများမှာပေါ့ပြည်သူတွေရှိမှလက်လက်ရှိနေပေါ့နော်ဒါအပ်ဖို့ဆိုပြီးတော့တို့ဟိုကားရက်ကွက်တွေမှာကားတွေနဲ့ဖြစ်ဖြစ်တို့စိုက်ကားတွေနဲ့ဖြစ်ဖြစ်လိုက်ပြီးကျင်းပတယ်ဗျာဒါပေမဲ့တရင်ကတော့ဟိုဒဇုံတယောက်မှာတို့ရှူအပ်တယ်လို့တော့မကြောက်ခင်ဟုတ
်အသိဒေသခံတယောက်ပြောပြသွားတာပါအသိမျိုးအပါအဝင် ERI တိုင်းတဲ့ကမျိုးတွေမှာလုံခြုံရေးအတော်လေးတင်းကျပ်နေတယ်လို့ဒေသခံတွေကပြောကြပါဗျာခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်ဒီလိုမျိုးဖောက်ခွဲတိုက်ခိုက်မှုတွေရှားမှာပဲစိုးရင်စရာအန္တရာယ်ဖြစ်လာနေတဲ့အပေါ်မှာသုံးသက်ချက်တွေကြောင့်တင်ပြပေးကြပါတယ်မြန်မာနိုင်ငံကစာတင်ကြောင်းနဲ့ပညာရေးအဆောက်အဦတရားထက်မနည်းမေလတလထဲမှာတင်ဖောက်ခွဲတိုက်ခိုက်ခံရလို့ထိခိုက်ပျက်စီးခဲ့တယ်လို့ကလေးစငယ်ကုညီဆောင်ရှောက်ရေးအဖွဲ့ Save the Children ကဒီကနေ့ဇွန်လ17ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်ဒါအပြင်မြန်မာနိုင်ငံတဝန်းကစာတင်ကြောင်းနဲ့တက္ကသိုလ်ကျောင်းဝင်60ထက်မနည်းမှာလဲစစ်တပ်ကဝင်ရောက်ပြီးတော့တတ်ဆွဲထားတယ်ဆိုတာကိုထောက်ပြထားပါတယ်အခုလိုမျိုးစာသင်ခန်းတွေအပေါ်မှာတိုက်ခိုက်နေမှုကိုပညာရေးအတိုင်းဝိုင်းကလည်းပြစ်တင်ရှုံချနေပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုရန်နိုင်ပြောပြပေးပါရှင
်မေလတလထဲမှာတင်စာသင်ကျောင်းနဲ့ပညာရေးအဆောက်အဦ103ခုဖောက်ခွဲတိုက်ခိုက်ခံရလို့ပျက်စီးထိခိုက်ခဲ့တယ်လို့ကလေးသင်ငယ်ကုညီဆောင်ရှောက်ရေးအဖွဲ့ Save the Children အဖွဲ့ကပြောပါတယ်ဒီနေ့ဇွန်လ17ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာတော့စာသင်ကျောင်းတွေတက္ကသိုလ်ကျောင်းဝင်းတွေထဲမှာလက်နက်ကင်တပ်ဖွဲ့တွေဝင်ရောက်တပ်ဆွဲထားတယ်လို့လည်းဖော်ပြထားပါတယ်ကျောင်းနေတဲ့ကျောင်းသားဝန်ကျင်မှာပောက်ကွဲမှုတွေကြောင့်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအတွက်အန္တရာယ်ဆိုးရိမ်စရာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။နိုင်ငံတော်ဝန်ဖြစ်နေတဲ့ပောက်ကွဲမှုတွေကြောင့်ပြင်းပြင်းထန်ထန်နေရာရတဲ့သူတွေရှိသလိုတချို့ပညာရေးဆိုင်ရာအဆောက်အဦတွေစိုးစိုးဝါးပျက်စီးတယ်ဆိုတဲ့သတင်းတွေသိရတယ်လို့လည်းပြောထားပါတယ်။ကလေးတွေကိုအန္တရာယ်ဖြစ်နိုင်တဲ့ဒီတိုက်ခိုက်မှုတွေဟာအင်မတန်စိတ်ပျက်စရာဖြစ်ကြောင်း Save the Children အဖွဲ့ကပြောပါတယ်။စာသင်ခန်းတွေထဲမှာလက်နက်ကင်ထားတဲ့စစ်သားပုံတွေမြင်တွေ့ရတဲ့အပေါ်တိတ်ကိုစိုးရင်လည်းလို့လဲဒီထုတ်ပြန်ချက်မှာရေးသားထားတာပါဒါနဲ့ပတ်သက်လို့ Save the Children ပြည်တွင်းတာဝန်ခံရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းရမှာတော့သူတို့ရဲ့ထုတ်ပြန်ချက်မှာရေးထားတဲ့အတိုင်းသာဖြစ်တယ်လို့သာမှတ်ချက်ပေးပါတယ်မြန်မာနိုင်ငံတော်ကအခြေခံပညာကျောင်းနဲ့တက္ကသိုလ်စုစုပေါင်း60ထက်မနည်းမှာစစ်တပ်တွေဝင်ရောက်တက်ဆွဲထားတယ်လို့ဒီဖွဲ့ကပြောထားပါတယ်ဒီအခြေအနေဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီကြောင်းကလေးအခွင့်ရေးနဲ့ပညာရေးဆိုင်ရာအရက်ဖက်အဖွဲ့တစ်ခုကကိုပီတာကပြောပါတယ
်ဒီရှိရိုင်းရဲ့ထုတ်ပြန်ချက်ဒီဟိုကြည့်မယ်နိုင်ငံတကာစံနှုန်းနဲ့ချင်ကြောရင်တော့အခုလိုကျောင်းတွင်းထဲမှာလက်နက်ကင်ဖွဲ့ကြီးတွေကပြောတာလုံခြုံရေးပြန်ယူပါတယ်ဆိုပြီးတော့မှကျောင်းတွင်းထဲမှာနေတာတော့လက်ခံနိုင်ကြအကြောင်းတော့မရှိဘူးเนาะစောင့်ရှောက်ရမရောက်ဘဲနဲ့နောက်ဆုံးသူတို့ကြောင့်မလို့တော့မှအဖြစ်ဆိုင်တော့ပုံတော့ဖြစ်နိုင်တယ်ဖြစ်သွားမှာဒါကြောင့်မို့လဲ UNICEF ကဒီကျွန်တော်တို့ဒီကလေးတွေကိုရေးနေလို့ရှားတဲ့ဒီအများကြီးဒီမဆိုတော့ဒါကိုကောက်ကွက်မှာပါပဲ
ကလေးတွေပညာသင်ယူနေတဲ့အဝန်းဝိုင်းဟာလုံခြုံစိတ်ချမှုရှိသင့်ပြီးဘလို့အခြေအနေမျိုးမှာမှပြစ်မှတ်ထားတိုက်ခိုက်ခံရတာတွေမဖြစ်သင့်ကြောင်းစစ်တပ်ချေရုံအဖွဲ့ကထောက်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာပညာရေးတက္ကသိုလ်ဆရာဆရာမများတမကကဆိုင်းတော်လင်းကလည်းတိုက်ခိုက်မှုတွေအပေါ်မှာရှုံချတယ်လို့ဆိုပါတယ်
ကျွန်တော်တို့အကြောင်းမသက်ဖို့ဆိုတာတိုက်တွန်းချက်ပဲရှိတယ်။ဒါပေမဲ့ကျွန်တော်တို့အလုံးမာရဲ့တွင်မှာတော့မပါဘူး။ကျွန်တော်ယုံကြည်ရဲ့။အဲတော့ဒီမုံကြီးလန့်လာတော့ဒါတို့ဒီတမင်လုံးညာလို့ပဲကျွန်တော်ယူဆတယ်။တကယ်လို့အဲ့လိုမျိုးစဉ်းစားနေရရှိတယ်ကျွန်တော်တို့ကတော့စာတင်ကြောင်းမျိုးတော့မလုပ်ဖို့တော့ဒီမှာတောင်းဆိုချင်တယ်အကျူရှိဖြစ်ပေါ့ဗျာ
။ဘေးကင်းလုံးကြုံမှုမရှိတဲ့အချိန်ဒီအောက်မှာပညာသင်ယူရမယ်ဆိုရင်အနှစ်သာရပြေးဝတဲ့ပညာရေးကိုရနိုင်မှာမဟုတ်ဘူးလို့ပညာရေးအတိုင်းဝန်ကပြောနေပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးလှုပ်ရှားသမဂ္ဂများဘို့လုံမှုဆောင်ကော်မတီကဒေါ်သက်စုလိုင်ကလည်းကျောင်းသားတွေစိတ်တန်ရရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောပါရစေ။
ကျောင်းကိုမကက်ဖို့ကြမိပါအောင်ရင်းလို့ကန်လို့မရတဲ့ခါကျတော့သူအချင်းကျောင်းဖို့ခံရတယ်။ဒီလိပါနဲ့သားသမီးကြမှာနားလည်မှုတွေလွဲပြီးပထမအိမ်ကပေးလိုက်တဲ့စိတ်တန်ရကိုခရီးတွေကြတယ်။ကျောင်းနဲ့ရောက်တဲ့အခါမှာလည်းခိုင်းစာတင်ရစ်တွေဆိုရင်ပြည်သမားတွေကဂိတ်တူတူစောင့်နေ။နောက်လမ်းကူးလာတွေပါလေအနေနဲ့မချရာကြည့်ပေးကြတယ်။ကျောင်းနဲ့ရောက်တဲ့ကိုတရားဆရာမနဲ့ကိုတငယ်ချင်းနဲ့ကိုရီကိုမောင်မမတွေလည်းရှိတယ်။အဲ့တော့အခုအချိန်ကြီးကမတူဘူး။ကျောင်းနဲ့ရောက်လိုက်တော့တငယ်ချင်းတွေကလည်းလူမဆုံတော့ဘူး။ကျောင်းဘဝမှာကလေးကစိတ်ကြီးတန်ဆူကြိုးကြီးတွေနဲ့နော်ပြီးတော့လက်နက်တွေကင်ပြီးတော့ယူနီဖောင်းကြီးတွေအပြင်နဲ့စစ်သားကြီးရဲ့ကစောင့်နေကြတယ်ဆိုတဲ့ခါကျတော့ဒီလိုတွေစောင့်လိုက်လို့ကလေးရဲ့စိတ်ထဲမှာပို့ပြီးတော့လုံခြုံသွားမှာမဟုတ်ဘူး။ပို့ပြီးတော့စိုးရိမ်သွားတာ။
မျိုးပေါ်တွေမှာကြောင်းတက်ရေးမတက်ရေးအယူဆတွေအပြိုင်နေချိန်မှာပဲတိုက်ပွဲတွေကြောင့်တောတောင်တွေထဲပုန်းရှောင်နေရတဲ့ကလေးတွေအတွက်တော့စာသင်ခန်းထဲသွားဖို့အခြေအနေမမြင်ရသေးပါဘူး။က ကျွန်တော်တို့ရဲ့နေ့ကပြန်ဖွင့်နေတဲ့အခြေခံပညာကျောင်းတွေမှာဒီနေ့ကျောင်းပြန်တက်နေကြတဲ့ကျောင်းသားအကြီးအတွက်ရေဝရအဖြစ်နိုင်ငံလုံးမှာတည်တည်တသာနေပါပါတယ်။ရခိုင်ပြည်နယ်မှာတော့လုံခြုံရေးအရာပိတ်ထားတဲ့ကျောင်းတွေအရောက်ကလွယ်လို့ကျောင်းပေါင်း3000ကျော်မှာကျောင်းတက်နေကြသူရာနှုန်းပြည်နေပါဖြစ်တယ်လို့ပြည်နယ်ပညာရေးတာဝန်ရှိသူတွေကVOA ကိုပြောထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ဖအံမြို့မှာတော့ဆရာနာသိမ်းမှုစန့်ခြင်းဆန္ဒပြပွဲကနေအဖမ်းခံရသူတွေအပါအဝင်35ချောက်ဦးကိုဖအံမြို့နယ်တရားရုံးကထောက်နှံနှစ်နှစ်စီဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။တက်မတော်ပြိုကွဲအောင်လှုပ်ဆောင်လှုံ့ဆော်ပုံမှုပုံမှငါးရာငါးကကြီးနဲ့အပြစ်ရှိတဲ့ဆိုပြီးအမိန့်ချလိုက်တာပါ။ဖအံမြို့မှာဖမ်းဆီးခံထားရတဲ့ဆန္ဒပြသူတွေပထမဆုံးထောင်ဒဏ်အပြစ်ပေးခံခဲ့
လူအများအများပြည်တံချလိုက်တာဖြစ်ပါတယ်။ဖေဗရူလာ28ရက်နေ့ဖန်အံမြို့မှာလုပ်ခဲ့တဲ့ဆန္ဒပြပွဲကနေအဖမ်းခံခဲ့ရသူတွေအပြင်ဆန္ဒပြပွဲမှာမပါဝင်မင်းနဲ့လမ်းမှာတွေ့လို့ဖမ်းဆီးခံရသူတွေလည်းအခုလိုပြည်တံချခံနေရတယ်လို့ထောင်နှံချခံရသူတို့ဦးရဲ့အကူဖြစ်သူက VOA ကိုပြောပါတယ်။
တချို့လူတွေကပါမနဲ့အဲ့လိုမျိုးတွေဟာပါလိုက်တာတချို့လူတွေကတော့လမ်းမှာပဲဖမ်းခံထိတာတို့ပါလို့အဲ့ဒီကလူတွေကပါသွားတယ်ကအဲ့ဒါနဲ့အကောလုံးခံပြီးတော့အကောလုံးဟိုကျွန်တော်ငားငားနဲ့ဆွဲတော့ကကြိုက်ကြီးပါဗျာဒါမှမဟုတ်တော့ယုံထွက်တာတော့စိတ်ကြီးတော့အနေဆုံးတော့စိတ်တည်လောက်ဆုံးမဲ့ခင်ဗျာဆန္ဒပြရတဲ့ဆိုတာတချို့လူတွေကတော့မျက်နှာရတော့ဆန္ဒပြခဲ့မှမပါမနဲ့အကောလုံးဖမ်းဆွဲတယ်ကဒီကဆန္ဒပြပါတဲ့ဆိုပြီးတော့ဟိုအမှုတွေတင်တယ်အဲ့လိုပုံစံတွေဖြစ်နေတယ်ဗျာ
ထောင်ထံပြစ်ပေးခံရသူအများစုမှာရှိနေသည်တမ်းမရှိကြပါနဲ့ဖမ်းဆီးခံရသူတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ပရဟိတရှိနေတွေကပဲလိုက်ပါဆောင်ရွက်ပေးကြတာဖြစ်ပါတယ်။စစ်ကောင်စီအုပ်ချုပ်မှုအောက်မှာထောင်ချခံရတဲ့အတွက်လူမျိုးရေးကိုဘယ်လိုဆက်လုပ်ရမလဲဆိုတာမသိဘူးလို့လည်းအကိုဖြစ်သူကပြောပါတယ်
။ကျွန်တော်တို့မှလည်းအကိုရဲ့လည်းမရှိဘူးကြ။အကိုကြီးတို့တောင်းမှမရှိဘူးကြ။အမှန်တရားခံရလို့ပဲရှိရကြကျွန်တော်တို့ပါစီပြန်ဆက်လုပ်ရဲဆိုတော့ကျွန်တော်တို့လည်းမရှိဘူး။ရှင်းနိုင်ရတော့တခြားကူညီပေးနိုင်တဲ့လူတွေရှိရင်တော့ကျွန်တော်တို့ကူညီပေးခင်တော့ဗျာ။အဲဒါပါဖြစ်လို့ဆိုတော့တရားကြီးခံရတဲ့ပုံစံဖြစ်နေတယ်။အမိသားကျတော့ဗျာတော့ဥပဒေကိုကမှန်ကန်တဲ့ဥပဒေကိုကျွန်တော်တို့ဖြည့်ဆည်းခင်တာကတခြားဆိုရင်ပြန်မရှိတဲ့လူဆိုရင်အပြစ်ခါလာပုံစံတွေဥပမာလို့ဗျာကျွန်တော်ပြောသလိုတခြားနေရာဖန်တဲ့ဒီရင်စန္ဒပြောက်ွက်တဲ့မှာထည့်ပြီးတော့အမှုကျော်ရဲကျဲပြီးတော့ပါလာတဲ့လူတွေအဲဒီကြတော့အမတရားဘူးကအမတရားဘူးပဲကျွန်တော်တို့လူချင်းပါတယ
်ဆရာသက်ကြီးပုံမှန်905ကကြီးနဲ့တရားဆွဲဆိုခံထားရသူဟာပြစ်မှုကျုလို့နေလို့ထင်ရှားတယ်ဆိုရင်တရားရုံးရဝရမ်းမပါဘူးနဲ့သူ့ကိုဖမ်းဆီးခွင့်ရှိပြီးတော့အာမခံပေးခွင့်နဲ့ကြေအေးခွင့်လည်းမရှိပါဘူးဒီလိုကြေအေးခွင့်မရှိပေမဲ့လည်းရုပ်သိမ်းလို့ရတဲ့ပုံမှန်ဖြစ်ပြီးတော့ကင်းလွတ်ခွင့်ရှိရဆိုပြီးတော့တရားလွတ်တော်ရှိနေတဲ့ဦးကရှင်းပြပါတယ်
တူတယောက်တော့သူကပေါ်ပြချက်ကိုဖြစ်ဖြစ်ကောလာဟလာကိုဖြစ်ဖြစ်ဒီတရင်ကိုဖြစ်ဖြစ်ပေါ့ဒီ Facebook မှာရေးရေးမီဒီယာထုတ်ပြန်ကြေညာတဲ့အခါမှာဒါမှမဟုတ်ချက်ချီတဲ့အခါမှာဒီဖော်ပြချက်ဟာနော်ကောလာဟလဒီတရင်ဟာမှန်ကန်တယ်လို့ယုံကြည်ဖို့အကြောင်းရှိတဲ့အပြင်မဖြစ်ဘူးချင်းမို့အကျံမရှိဘဲနဲ့ပြုတယ်ဒါမှမဟုတ်ထုတ်ပြန်ကြေညာတယ်ဒါမှမဟုတ်ချက်ချီတယ်ဆိုရင်ဒီပုံမှန်ရဲ့အတိတ်ပဲကပြစ်မှုမမြောက်ဘူးလို့အဲ့ဒီဥပဒေမှာပြဋ္ဌာန်းထားပါတယ်ဒါကြောင့်မလို့ဒီကင်းလွတ်ချက်ပေါင်တဲ့ကိုဝင်နိုင်တယ်ဆိုရင်တော့ကင်းလွတ်ချက်အရာအပြစ်မရှိဘူးလို့ဥပဒေပြဋ္ဌာန်းထားပါတယ်ဗျ
။တက်မတော်ပြုတ်ကွဲအောင်လို့ဆောင်ရွက်နေတယ်လို့ဆိုပြီးတော့အာနာသိန်းအုပ်ချုပ်နေတဲ့စစ်ကောင်စီက905ကကြီးနဲ့တရားစွဲထားသူတွေအများပြားရှိပါတယ်။အေးရမှာလူသိများကြောက်ကြသူတွေလည်းပါဝင်တာပါ။ဆရာနာသိန်းရဲ့ဖေဗရူလာတရက်နေ့တွေကဖမ်းဆီးခံရသူတွေထဲမှာဆက်လက်ပြီးတော့ဖမ်းဆီးခံထားရတဲ့သူက4800ထက်မနည်းရှိနေတယ်ဆိုပြီးတော့စစ်ဆေးအတီးပြုမှတ်တမ်းတင်ထားတဲ့နိုင်ငံရေးကြီးသားများကူညီဆောက်ရှောက်ရေးအသင်း EPP ကပြောပါရရှင်
။မဲဤတန်စင်ပြောပြပေးခဲ့တာဖြစ်ပါရရှင်။ဆရာနာရှင်စန့်ကျင်ရေးလမ်းမတွေဝထွက်ပြီးဆန္ဒပြကြတဲ့သူတွေအနေနဲ့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးစီကံတွေကိုလိုက်နာကြဖို့ဆန္ဒပြပွဲစီစဉ်သူတွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတိုးလာနေချိန်မှာဆရာနာသိမ်းမှုစန့်ကျင်တဲ့စုဝေးဆန္ဒပြပွဲတွေကလည်းဆက်ပြီးတော့ရှိနေတာမို့လို့အခုလိုတိုက်တွန်းနေကြတာပါ။ရန်ကုန်ကလာတဲ့ဒီသတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်အတည်ပြုလူနာတဲ့နေ့စဉ်တရားကျော်ရှိနေပါတယ်ဒီလိုအခြေအနေမှာဆန္ဒပြသူတွေအနေနဲ့ကိုဗစ်ကပ်ရောဂါမကူးစက်အောင်တတိထားကာကွယ်ဖို့အတွက်ဆန္ဒပြပွဲဥဆောင်သူတွေတိုက်တွန်းနေကြပါတယ်ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်တက်နေတဲ့စကိုင်းတိုင်းတွေကကလေးမြို့မှာဂျွန်လ10ရက်နေ့မနေ့ကတရက်ထဲတွေမှာတိတ်ဆုံးသူ10ယောက်ရှိပါတယ်ဒါကြောင့် ကလေးမျိုးကဆန္ဒပြပွဲမှာပါဝင်သူတွေအတွက်နှကောင်းစည်းဝေပေးတာမျိုးတွေလုပ်နေတယ်လို့ဆန္ဒပြပွဲဦးဆောင်သူတယောက်ကပြောပါတယ်
။ COVID-19 စတဲ့မိမမဖြစ်ခင်တဲ့အစားဒီလာတဲ့လူတိုင်း mask မပါရင် mask ပေးတယ်ကာကွယ်နေပေါ့နော်။ mask ဝေးတဲ့လူလည်းရှိတယ်။ခုဆိုတော့ဒီ95 mask တွေကတက်ပြီးတော့လှည့်ကြပါတော့ဟိုရေရှည်လဲသွားလို့ရအောင်ပြောပါလေမဖြစ်အောင်အဲ့လိုမျိုးလုပ်တဲ့လူတွေရှိပါတယ်ဒီဖွယ်ထဲမှာဝေပေးတဲ့လူပေါ့နော်
ဆရာနာသိမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုဗစ်ကရောဂါကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့ယောဂါကာကွယ်ရေးစည်းကမ်းတွေအတိုင်းလိုက်နာဖို့အရေးကြီးတယ်လို့လည်းပြောပါတယ
်ဒီယောဂါဟိုကြောက်ပြီးမှပဲတစ်ဆက်မှလည်းဒီဆန္ဒပြတာတွေဘာတွေမလုပ်တော့ဘူးဆိုရင်လည်းကိုဗစ်ကရှုံးသွားနိုင်တဲ့ပုံစံမျိုးရှိတော့လေယောဂါကြောက်တာလည်းကြောက်မှာတော့ဒီကြောက်ပြီးတော့ကာကွယ်ဖို့ဒီလက်ဆေးဓာတ်တွေ mask တွေဓာတ်တွေတက်ပြီးတော့ဒီဆန္ဒပြအဖွဲ့တွေတော့ရှောက်လိုက်ဖို့အမျိုးမော်ရယ်ဆက်ပြီးတောင်းထားမှပဲဒီလူရဲ့အောင်ပွဲရမှာမတော်လန်ကြီးရလေ
ဆန္ဒပြပွဲတွေနေ့စဉ်မပြတ်လို့ရှိနေတဲ့မုံရွာမြို့မှာလည်းလမ်းပေါ်ထွက်ဆန္ဒပြကြသူတွေနှာခေါင်းစည်းတက်ဆင်ကြဖို့နဲ့အိမ်ပြန်ရောက်တိုင်းလက်ဆေးတန်းဆင်ဖို့အတွက်မုံရွာလူထုတိုက်ပွဲတပိတ်ကော်မတီအဖွဲ့ကကိုခန့်ဝေဖြူကတိုက်တွန်းပါတယ
်ကျွန်တော်တို့ကဒီကျမ်းမာကြီးရလေအစီကပေါ့နော်ကိုကျမ်းမာနေမှာဒီကိုလှုပ်ချင်တာကြီးလှုပ်ရမှာဆိုတော့ဟာကျွန်တော်ဒီစစ်အာဏာရှင်စီကိုစန့်ကျင်နေတဲ့တကြိုင်နဲ့ဆင်ပါပဲကိုကျမ်းမာကြီးကိုကျွန်တော်ဒီ view ဆိုင်ပေါ်ပေါ့နော်အာရှိမပဲကျွန်တော်ဒီစစ်အာဏာရှင်စနစ်ကိုတွန်းလှန်နိုင်မှာပေါ့နော်အဲ့ဒါလည်းကျွန်တော်ဒီတပိတ်စစ်ကြောင်းတွေလိုက်တဲ့အခါကျရင်လည်းကျွန်တော်တို့ဒီဟာ mass တွေပါလေမဖြစ်မနေတက်ကြဖို့အတွက်ကျွန်တော်တို့တိုက်ခုချက်ပါလေ
မုံရွာမြို့မှာအခုရက်ပိုင်းတပိတ်စစ်ကြောင်းကိုလိုက်ပါတဲ့ဆန္ဒပြသူအတော်များများနှာခေါင်းစည်းတွေတက်ဆင်လာတယ်လို့တယောက်နဲ့တယောက်စကားပြောတဲ့အခါမှာလည်းအကွာအဝေးချပြောဆိုတာတွေတွေ့ရတယ်လို့ကိုခန့်ဝေဖြူကဆိုပါတယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်သူတွေတိုးနေပေမဲ့လည်းမန္တလေးတဝဲလောင်းလုံးရင်းမပင်ဖားကန်စတဲ့မြန်မာနိုင်ငံဒေသစုံမှာလျှက်တပြက်ဆန္ဒပြပွဲနှမ်းလျှောက်တပိတ်ပျောက်ကြားတပိတ်စတဲ့ပုံစံအစုံနဲ့ဆရာနာသိမ့်မှုစန့်ကျင်မှုတွေကိုဆက်လက်ဆန္ဒပြနေကြပါတယ
်မဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတော့မန္တလေးတိုင်းမြင်းချံမြို့နယ်တလုတ်ကျေးရွာမှာပြီးခဲ့တဲ့မေလ12ရက်နေ့ကတခြားလူငယ်9ဦးနဲ့အတူစစ်ကောင်စီတပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတဲ့မငိမ့်စုဟန်ခေါ်ကောင်းဝေရန်ကိုဖမ်းဆီးထိန်းသိမ်းပြီးတော့18ရက်အကြာမှာပဲအသက်မပြည့်သေးတဲ့အတွက်ပြန်လွှတ်ပေးခဲ့ပါတယ်ပြန်လွှတ်ပေးတယ်ဆိုပေမဲ့ပုံမှန်4ခုနဲ့တရားစွဲဆိုထားလို့အမှုရင်ဆိုင်နေရာဆဲဖြစ်တဲ့အကြောင်းကောင်းဝေရန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ဒီကဲဧပြီလကုန်နဲ့မေလအစောပိုင်းကာလတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေပြင်းထန်ခဲ့တဲ့မြင်းချံမြို့နယ်တလုတ်ချေးရွာမှာမေလ17ရက်နဲ့12ရက်နေ့တွေမှာတော့စစ်ကောင်စီတပ်ဖွဲ့တွေကအင်အားလုံးရင်သုံးပြီးရွာကိုပိတ်ဆို့ဝင်စီးခဲ့တာကြောင့်တရွာလုံးနီးပါးထွက်ပြေးခဲ့ရတယ်လို့လူငယ်6ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအထက်ကတဦးကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နှိပ်စက်နှင်းပတ်မှုကြောင့်ဖမ်းဆီးခံရပြီးတော့နိုင်ပိုင်အတွင်းမှာပဲသေဆုံးသွားခဲ့ပါတယ်။ဒီလူငယ်တွေကိုစုဖူးအကြမ်းဖက်ရာမှာသုံးတဲ့လက်နက်တွေနဲ့ဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီသတင်းမှထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းကတော့အဲ့ဒါလိုမဟုတ်ဘူးလို့ဖမ်းဆီးရမှာပါဝင်ခဲ့ပြီးအသက်မပြည့်သေးတဲ့အထွက်ပြန်လွတ်လာတဲ့မငိမ့်စုဟန်ခေါ်ကောင်းဝင်ရန်ကပြောပါတယ်
။ပါဝင်ပြည်စီပါရဆိုတာသူတို့ဂျွာထဲမှာမိတဲ့ပြည်စီတွေကိုကျွန်တော်တို့တခါရတဲ့ပုံတွေပြီးဖိုတိုအတင်းလာလို့လုပ်ပြတာ
အဲ့တော့ပြောချင်တာကတကယ်တမ်းဖမ်းတဲ့အချိန်မှာအပြစ်မှရှိတဲ့လက်နက်တွေနဲ့ Photoshop ပြန်ရိုက်တာကိုရီစီမှာတော့တကယ်တမ်းကသူတို့ပြောသလိုမျိုးလက်နက်တွေရှိနေတာမဟုတ်ဘူးပေါ့
ဟုတ်ကဲ့ပါဟုတ
်ဖမ်းခံရတာအိန္ဒိယ6ယောက်လို့ပြောတယ်တပြိုင်တည်းလား6ယောက်ကတနေရာထဲမှာလား
ဟုတ်ကဲ့တပြိုင်တည်းမဟုတ်ဘူးပြကျွန်တော်ရဲ6ယောက်ချင်းရဲ့ကြောချင်းဦးရဲ့အမေရဲ့3ယောက်3ယောက်ပေါ်ရင်းမိတာပြီးတော့မှရေဝါနမောတိတွေ့ရတဲ့2ယောက်ရဲ့ကိုဆိုးရတာထုံးလို့ရဲ့အဘကိုရေသူတို့ရောကတခါမိရောဒီကျွန်တော်ရှိနေအောင်ခေါ်လဲ
အဲ့ဒီနေရာဖမ်းသွားတဲ့သူတွေထဲမှာမှအကောင်းကြီးရဲ့တယောက်ပဲပြန်လွတ်တယ်လို့လည်းသိရတယ်အဲ့ဒါဟုတ်လား
အဲ့ဒါကပြန်လွတ်တယ်ဆိုတော့မဟုတ်ဘူးဆိုတော့ကျွန်တော်ကလည်းလဲဆိုတာဒီအတတ်မပြည့်သူတို့အာမခံနေလူမိဘကိုခေါ်အုပ်ထဲပြန်မပြန်အပ်ပြီးသားလားမိုးက၄ခုပြမပြန်နေတယ်ကျွန်တော်က
အမှု၄ခုနဲ့တရားဆွဲထားတယ်လို့ပြောတာလား
ဟုတ်ကဲ့ပြဟုတ
်ဘာမှုတွေနဲ့ဆွဲထားတာလဲ
အဲ့ရပါရဲ့အနည်း၃ရဲ့ပောက်ကွဲ၃ရဲ့၁၉စာလုံး
အခုလိုဒီဖမ်းခံရပြီးတော့တရားစွဲဆိုခံရတဲ့အပေါ်မှာရောဒါကတကယ်ကိုကျူးလွန်လို့လားဘယ်လိုများထင်တယ်လဲဒီအပေါ်မှာ
ဘယ်လိုမျိုးဒီပေါက်ွဲတုံးလို့အကူစားလုံးလို့ဆိုတော့ဒီမှာကျွန်တော်တို့ကမပါဘူးပစ္စည်းရပေါက်ွဲရေးတုံးတဲ့ပစ္စည်းရမပါဘူးဗျာအဲ့တော့တို့ကဒီကျွာတဲ့ဘိုင်းမှာဒီလိုမျိုးလုပ်တဲ့သူတွေရှိရဗျာအဲ့ဒီပစ္စည်းအဲ့ဒီပစ္စည်းကိုမျိုးရောဆိုကျွန်တော်တို့နဲ့တခါတည်းကျွဲပြီးတော့အမှုကျွဲထုတ်လိုက်တာပေါ့
အဲ့တော့ကိုမလုပ်တဲ့ဟာတွေကိုပါစုပေါင်းပြီးတော့မတရားတစ်ဖြစ်ကိုယ့်ဘောမှာဆွဆွဲတယ်လို့ပြောကျင်တာလား
ဟုတ်ကဲ့ပါအဲ
့တော့ဒါဆိုရင်အခုကောင်းဝရံပြောတဲ့အတိုင်းဆိုလို့ရှိရင်အခုကဒါကကိုယ့်ကိုလုံလုံပြန်လွတ်ပြီးတာမျိုးမဟုတ်ဖ ೇನೆ တရားဆွဲထားပြီးတော့မှဒါဒီတရားဆွဲထားတဲ့ကြာကာလမှာခဏလွတ်ပြီးထားပြီးတော့မိမစီမှာပြန်ပြီးတော့ခဏနေဆွဲတဲ့ဘောမျိုးအချိန်ကြီးပြန်ပြီးတော့အဖမ်းခံရနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ပါဟုတ်အ
ဲ့တော့ဘာဆက်လုပ်ဖို့စဉ်းစားထားလဲ
ဘာလို့လဲဆိုတော့ကျွန်တော်ဒီဆုံးမှုကိုဆက်လက်ပြီးရင်ဆိုင်အောင်ပါပဲ
ဘလိုပုံစံနဲ့ရင်ဆိုင်မယ်စဉ်းစားထားလို့မှရှေ့နေငှားမှလားဒါမှမဟုတ်ဒီ
ရှေ့နေရရှိရပါဟုတ်ဒီကျွန်တော်600လုံးတော့900လုံးတော့ပေါ့
နည်းနည်းလောက်ရှင်းပြပေးပါလားအခုကိုယ်ကိုဆွဲထားတဲ့မှုတွေနဲ့ပတ်သက်ပြီးတော့ဘလိုရင်ဆိုင်မှုရှိတယ်ဆိုတာမျိုး
တချို့တကယ်ဆွဲထားတဲ့မှာတချို့မှုတွေကကျွန်တော်တို့မလုပ်ဘဲနဲ့ပါတဲ့မှုတွေရှိရပါဥပမာဆိုရင်၄၃ကဆိုတာကဘယ်လိုမျိုးမျိုးရှုတာပေါ့ဒီကျွန်တော်တို့နည်းနည်းမှဖြစ်သွားတဲ့အတိုင်းမျိုးရှုတာတော့ဘာလို့ပြောရမှာအဲ့ဒီဥစားရိုးကျွန်တော်တို့မလုပ်ဘူးလေကျွန်တော်တို့ဆွဲတယ်ကြာအဲ့ဒီမူမှာ
အဲ့တော့ဒီလိုမျိုးကိုဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုဘလို့နားလဲထားလဲ
ကျွန်တော်ကဒီဘယ်လိုလဲဝေဝါရီလာဒီနေ့ကတပိတ်တွေခြာရတပိတ်ထဲမှာလည်းပါရရဒီနေ့မှာဖြစ်တဲ့တပိတ်ထဲမှာလည်းပါရဒီကလုံးမှာဖြစ်တဲ့ထဲတော့ကာကွယ်ရေးအဖွဲ့ဝင်တွေကပေါ့ဘာကြောင့်ခုလိုရောင်းဝယ်ရလဲဆိုတော့သူတို့ကနာတဲ့ရောင်းလည်းမခံနိုင်ဘူးညာအလျားတစ်ဖြင့်တိတ်နေနေတာပေါ့ပြောလို့လဲဆိုတော့ဒီကျွန်တော်တို့အရင်ရှိရဖြစ်တော့လည်းကြင်ဖြစ်ချင်းကျွန်တော်ကြားရတော့ရှိရဖြစ်တော့ကျုံတော့မကျုံခဲ့ဘူးပေါ့ရှိရဖြစ်တော့သူတို့အိမ်တွေကိုချင်းမျိုးဝင်လာနိုင်တယ်ဒီထဲကိုချင်းမျိုးဖမ်းသွားနိုင်တယ်အလိုပုံစံမျိုးပြီးတော့မတရားတစ်ဖက်တက်ပြနေရတယ်လည်းမကြည့်နေတော့မတရားတစ်ဖက်ဖမ်းကြည့်တာရင်မတရားတစ်ဖက်တက်ပြနေရတယ်သဘောမကျလို့မှကျွန်တော်ဒီပေါဝင်လို့ရှားခဲ့တာပေါ့
အနေရဘလောက်ဟိုကောင်းဝေးရောအထဲမှာနေလိုက်ရလဲ
အင်း18ရက်လောက်နေလိုက်ရတယ်ဆက်တက်ထဲမှာ15ရက်အချိန်ဆန်းထဲမှာတရက်နဲ့မှတစ်ခိုင်းပေါ့
ဖမ်းသွားတဲ့သူတွေအတူတူအားလုံးထားတာလားဒါမှမဟုတ်တယောက်ချင်းစီထားတာလား
အင်းရောင်ရလေးတွေကတော့သူတို့၄ယောက်တစ်ခိုင်း၄ယောက်တစ်ခိုင်းမအေးအားကျွန်တော်ရတယောက်ထဲပဲ
အဲ့တော့ဖမ်းဆီးခံထားတဲ့အချိန်မှာရောဥမာနေဆက်ညှဉ်းပန်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်စစ်ဆေးမေးမြန်းတာတွေရောဘာတွေကြုံခဲ့ရသေးလဲ
18ရက်နေ့ဖမ်းခံတဲ့နေရာတော့တော်တော်ရိုက်ခံရတယ်ကျွန်တော်လက်မှာလည်းထိုင်ရရပါရှိအဲ့ကညိုတုတ်ပြီးတော့နေနေပါဗျာ။ဒီမနက်ညီမလေးခိုင်ရပါဗျာ။ခိုင်ရထားပြီးတော့အမှဖယ်စစ်မလေးကကြံနေတာလို့အခုနဲ့ခေါင်းကိုရိုက်တာလို့ဒီလှိန်တော်နဲ့တက်နေတော့ကြောက်နေကြတော့ဘာလို့အဲ့လိုမျိုးဖြစ်လဲ
။စားတောက်တွေပါရောတခြားချွေးမှုရရှိတာဘယ်လိုကြုံခဲ့ရလဲဒီ18ရက်ကာလအတွင်းမှာ
။18ရက်ကာလတည်းမှာစားတောက်ကတော့သူတို့စစ်တပ်ကကြီးတွေစားတာဝင်လို့။အ
ဲ့ဒီချိန်မှာရောကိုဘယ်လိုခံစားရလဲ
။ကျွန်တော်ကြောက်ကြတော့မကြောက်ပါဘူး။ကျွန်တော်အရင်ကအကိုရဲ့ကျွန်တော်အမရဲ့ပဲသွားပြီးတတိယမြေကျွန်တော်တာဝန်မတည်လို့မျိုးလည်းခံစားရတာ
ဟိုစနေနေ့ကဖန်ခင်ရပြီးတော့ပြန်လွတ်တာနဲ့ဘာနဲ့ဆိုတကယ်တော့ဒါဆိုရင်ပြန်လွတ်တာတစ်ပတ်လောက်ပဲရှိအောင်မနော
်ပြန်လွတ်တာတစ်ပတ်မျိုးလောက်ရှိအောင်မဟုတ
်ဆိုတော့အခုရောကိုကိုပြန်လွတ်ပေးလိုက်ရမယ်ဆိုတော့အမှုကလည်းဆွဲထားတယ်ဆိုတော့ဥမာကိုနောက်မှဟိုစောင့်ကြည့်နေတာမျိုးတို့ဟိုချိန်ချောက်တာမျိုးပဲဖြစ်ဖြစ်ကြုံရတာမျိုးရှိလားအခုလက်ရှိအခြေအနေမှာ
ဒီဆောင်တာမျိုးတော့မရှိသေးဘူးဒါမှမဟုတ်ဆောက်ကြည့်နေလို့တော့ရှိပါဦးကျွန်တော
်အဲတလုံးမှာပြီးခဲ့တဲ့အိမ်မီလာထဲမှာဆိုလို့ရှိရင်ဒါဟိုတော်တော်လေးကိုပြင်းပြထန်ထန်ဖိနစ်ခံရတဲ့အချိန်ကြီးလည်းဖြစ်တယ်အဲ့ဒီအချိန်မှာရောကောင်းဝေရန်ကတလုံးမှာပဲရှိနေရလား
တလုံးမှာပါဗျာကျွန်တော်
အဲ့ဒီမှာတကယ်ကိုစီစစ်တဲ့အင်အားလုံးချုံကြီးအင်အားအလုံးရင်းသုံးပြီးတော့မှရွာလုံးကျွတ်ထွက်ပြေးရတယ်ဆိုတာမျိုးကြီးလည်းကျွန်တော်တို့ကြားရတယ်လေဆိုတော့အဲ့ဒီကတလုတ်ကအခြေအနေရောအဲ့ဒီအချိန်မှာဒီစစ်တပ်ကဘယ်လိုများအလုံးရင်းနဲ့ဝင်လာခဲ့လဲဘယ်လိုဖြစ်ခဲ့လဲဆိုတာရောကိုကြုံတွေ့ခဲ့ရတာကိုနည်းနည်းတော့ရှင်းပြပေးပါလား
ဆက်တရနေ့အင်းငယ်ငယ်မိုင်းတော့မှသူတို့ဘက်ကဒီရောက်ကြည့်ရဗျာဒီရောက်ကြည့်တာလည်းဥစားကိုသူတို့ဘက်ကအစားတော့သူတို့ပြောရတယ်လမ်းကြည့်တာလမ်းလာရှင်းတာလို့ပြောတယ်အဲ့နောက်ပိုင်းကျတော့သူတို့ဘက်ကဟောပြီးတော့ဘာဘာကြီးနဲ့ကြီးနဲ့ထူရယ်ဗျအဲ့ရအောင်မှကျွန်တော်တို့ဒီဘာသားကြီးကမကြည့်တော့လေခွားရင်းနဲ့ပြန်ထူရယ်အဲ့ဒီကကန်လို့လည်းပြန်ထူရယ်သူမင်းလည်းပြန်ထူရယ်ဗျအဲ့ရအောင်မှနောက်7ရက်နေ့ညညပိုင်းတော့ခါတာပေါ့ဒီမန်းလေးကိုအခုတ်ပုံလိုနဲ့မိကြီးလာတက်လို့ပြုံးလို့ရနေအောင်တက်ကိုဆင်းလာတယ်အင်းကတော့ဒုံကြရဲ့လုံးရင်းနဲ့ခေါင်းရည်ကြီးလာရှိနေတယ်ထင်တယ်အဲ့ရလည်းလည်းသူတို့ဆင်းလာပြီးတော့သူတို့ကထင်ပါလေအပီကြီးဟောအကုန်ပါ ဒီတဲ့ဒီခန္ဓာတိတ်ပေါက်တယ်ဆိုတာလေသူတို့ဘက်ကဆက်မကုန်သူတို့ရောအပီကြီးနဲ့ထိလိုက်တခါပြူလိုက်တဲ့အချိန်မှာဘူးမမနိုင်တော့အပေါ်ရွာလို့သူကခပြေးရစတဲ့အနေနဲ့ခပြေးရဒါပေမဲ့မနိုင်ခင်မှာကျတော့သူတို့အင်အားအများကြီးနဲ့သူဖြတ်ပြီးဝင်လာတာသူတို့တကယ်ရောက်ဝင်လာမှာမဟုတ်ဘူးဇာနာဘက်ကဝင်လာရှိရရွာရှိဘက်ကနေပေါက်ဝင်လာရှိရတောင်ပေါက်ဘက်ကနေလာရှိရွာဘက်ကနေဝင်လာရှိရဇာဘက်လည်းနေဝင်လာတော့အမှနိုင်ရည်သူကလည်းပါတော့သူတို့နောက်နိုင်နေပါရဲ့အစားသူတို့အကုန်ပြေလို့ဝင်လာရ
အခုရောတလုံးမှာတိတိငင်ငင်ပြန်ဖြစ်သွားသလားဘာလို့ဆိုနောက်ပိုင်းတော့တိတ်အတန်မကြားရတော့ဘူးလေနော်ဟိုရွာကြီးဒုက္ခရောက်ကြတယ်စာနယ်ရေးကအစားလို့ပြေးကြလွှားကြရတယ်ဆိုတော့စောပိုင်းကြားလိုက်ရတယ်ဒါပေမဲ့အခုနောက်ပိုင်းတော့တိတ်မကြားရဘူးဆိုတော့တလုံးကအချင်းကြီးပြန်တည်ငင်သွားတဲ့သဘောမျိုးလားဒါမှမဟုတ်လူတွေကအခက်ခဲကြီးဆက်ပြီးတော့ရင်ဆိုင်နေရတော့မဲလားလုံခြုံရေးအရာပဲဖြစ်ဖြစ်စာဝင်နေရေးအရာပဲဖြစ်ဖြစ်ဘလို့အချင်းကြီးရှိလဲလက်ရှိမှာ
ကျွန်တော်မှာလူမရှိဘူးလို့ပြောတယ်မဟုတ်ရှောင်းနေရတယ်တော့လေချင်ရတယ်လို့မျိုးကြားတော့ချထားတယ်ကျွန်တော်အခုလောလောဆယ်တင်ရဒီလိုမျိုးပဲတကယ်ချင်းနဲ့မှလည်းဆက်တယ်မလို့ခိုင်းဘူ
းအဲ့တော့ကောင်းမွန်ရင်အတွက်လုံခြုံရေးရရောအခုချိန်မှာစိတ်ချရလားသူတို့အချိန်မြူလာဖမ်းနိုင်လဲဆိုတော့ရှောင်းနေရမျိုးရောမလုပ်ဘူးလား
ရှောင်းနေရမျိုးတော့မလုပ်သေးဘူးအမှုကလည်းကျွန်တော်ဆယ်မပြီးသေးဘူးလေအမှုပြီးရချင်းရှင်းထားရအောင်ပါလေသူတို့ဖမ်းလာတော့ပြောလို့မရသေးဘူးဗျာ
ဖမ်းသွားတယ်တဲ့မှာ6ရောက်ထဲမှာမှာကိုယ့်ကိုမှဘာလို့ပြန်လွတ်ပေးတယ်လို့ရောသူတို့ပြောလဲပြန်လွတ်ပေးရဆိုတော့ပြောသူတို့ပေါ့အမှုတွေကတော့ရှိနေသေးတာပေါ့ဒါပေမဲ့ဖမ်းချုပ်မထားဘူးပေါ့နော
်ကျွန်တော်ကအသက်မပြည့်သေးဘူးပြဟုတ
်ကြံခဲ့တဲ့သူတွေနဲ့ပတ်သက်လို့ရောဘလို့ဖြစ်စေချင်တယ်လဲစိတ်ပူမိလားတငယ်ချင်းတွေပဲလား
သူတို့ရောစိတ်ပူမိရဲ့ဟုတ်ကျွန်တော်ဘယ်လိုပြောမလဲဒီတော်လည်ရင်းမှာပဲတိချင်းရတာပေါ့ဒါပေမဲ့တယောက်ကတော့ငယ်ငယ်လေးရဲ့ချက်ချင်းလားဘယ်လိုမလဲတယောက်တော့မဟုတ်ဘူးလို့ကျွန်တော်ကတော့မော်ကျွန်တော်မလုပ်တဲ့ကိစ္စတွေနဲ့ဆက်ဆက်ရရတာပါလို့အမှန်မျိုးလေ
အဲ့တော့ဘာဖြစ်စေချင်တယ်လဲ
ဘာကြီးရလာကြီးဆိုတော့မတရားပြေဖာကြီးရမှာပြီးသူတို့လည်းပြန်ပြီးလျှောက်စီတယ်လေကျွန်တော်လည်းဒီကောင်ကကျွန်တော်အကိုကြီးလည်းကျွန်တော်ပြန်ပြီးလျှောက်စီတယ်ရမလာရင်တော့ကျွန်တော်အရင်လိုမျိုးပဲပြန်ပြီးရဖြစ်စေချင်တယ်အခုပုံရင်ရတော့သဘောမချဘူးဒီလိုဆိုကြီးရကြံရကြည့်နေတာကဒီကတော့အရင်လိုကိုယ်ရတဲ့ကြည့်နေတာကအများနာတော့မှုလည်းလိုရတယ်ကအခုချိန်မှာတော့ကျွန်တော်တို့ဖြစ်နေတာတရားနာတော့မှုမရှိတဲ့နေရာဆက်ဆက်ရှင်နေလို့နေရာတရားနာတော့မှုကအဓိကလိုရတယ်
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့ဖြီတွင်းစစ်ကာလာကသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Get It Back မြို့လေးအကြောင်းကိုကိုအောင်နဲ့ကျွန်မကူညီတင်ဆက်ထားတာနားဆင်ပါရှင်။
ပန်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်တွင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ဝါရှင်တန် DC ကနေဆိုရင်လည်းတနာယူဝဲသက်သားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆလာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂက်တစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်။
ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝင်ရမယ်။နောက်ဒီမြောက်ပိုင်းကစစ်လူလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငင်းငယ်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအီဘရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ်ဂျော့ဇက်ဟော့ကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အဆင်သင့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်တိန်ကနန်းနားအထိနှီးကပ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,000လောက်သေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်ဒီတိုက်ပွဲအပြီး၄လအကြာမှာသမရအေဗရာဟန်လင်ကွန်ကGettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာတမိုင်းဝင်မင်ကွန်းပြောကြားခဲ့ပါတယ်သူရဲ့မင်ကွန်းထဲမှာသမရလင်ကွန်းကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကိုတေဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစမ်းကောင်းတဲ့အဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်ဒီတိုက်ပွဲဟာညှို့ညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာဏာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြားပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းကြမ်းကြမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
ဟုတ်ပါတယ်1763ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံကအတိုင်းစစ်သားတွေဝစ်ဆုံနေဝစ်အရသားတွေကလည်းဟိုးရုံကအတိုင်းဝစ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်ဆင်ကြသူတွေလည်းရှိပါတယ်
။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတပ်ရင်းတပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝစ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တစ်ဆက်တည်းပါလာတာကသမရအေဗရာဟန်လင်ကွန်ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရားဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်းပုံစံဝစ်ဆင်ထားသူကပြောသွားတာပ
ဒီထိမဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ယိုအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ
် I think by now it would have been back as one nationWe would have reunited to fight.
ကိုဆိုရင်လည်းနိုင်ငံတနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တီခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါ။အမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝယ်စားစီရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာဝါဒနာတက်တက်ကြောင်တာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးရုံကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်နေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့တမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
Gettysburg ကိုတွားရောက်လေ့လာလိုသူတွေအနေနဲ့ www.nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာခြေဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်။
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီးနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင့်။သုတဆောင်လေးအမေရိကန်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင့်။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်တော့တောတောင်တွေထဲမှာရှောင်တိန်နေရသူတွေတောက်ရည်တန့်ရဖို့အတွက်ဘယ်လိုလုပ်နိုင်လဲဆိုတော့အမေရိကန်စစ်တပ်တဘာဝဝန်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကိုနေမြန်ပြီးတင်ပြပေးပါဘာ။တောက်တုံးနိုင်တဲ့ရေရအောင်မျက်စိနဲ့မြင်နိုင်တဲ့အရာတွေကို physical removal ကိုကိုယ်တိုင် filtration လို့စစ်ထုတ်ပစ်တာ chemical removal လို့ခေါ်တဲ့ဓာတုပစ္စည်းသုံးပြီးတစုတစည်းရဲ့ဖြစ်အောင် coagulation လုပ်ပြီးဖယ်ထုတ်တာနဲ့ biological removal လို့ခေါ်တဲ့ပိုးတွေတက်ပြီးဖယ်ထုတ်တန့်စင်နိုင်တာတွေလုပ်နိုင်တယ်လို့ပြောပါတယ
်အစင်းစင်းကတော့ဒီမြင်လေရတဲ့ပိုးလောက်လားတို့ဒီရေညှိတို့ဘာတို့စစ်ထုတ်ရတာပေါ့ဒါမြင်ရတာပမာပမာတော့ဟိုလူတိုင်းလုံနေကြပါရဲ့ဟိုအိမ်ကြီးလေးကိုရေစစ်လုပ်တဲ့ပုံစံမျိုးနဲ့ဒါတော့မြင်နေရတဲ့အရာမှန်သမျှခတ်ထုတ်တာပေါ့အဲ့တဆင့်ပြီးသွားရင်ဒုတိယနီးရတော့ဓာတုဗေဒနီးရပေါ့ဒီနိုင်ငံမှာတော့တွင်တွင်ကျယ်ကျယ်ဓာတုဗေဒနီးကိုသုံးတယ်ဒီကလိုရင်းခတ်တာတို့တိတ်တိတ်များလွန်းရင်လည်းကလိုရင်းကလူဒုက္ခပေးတယ်တိတ်နည်းလွန်းရင်လည်းဒီရေထဲမှာရှိတဲ့ပိုးလောက်လားတွေကိုမတတ်တာတို့ဘာလို့ရှိတယ်တခြားဓာတုတွေကနေရတော့ဘာလဲဆိုတော့ဒီရေပေါ်ပေါ်နေတဲ့ရေညှိတို့ဘာလို့ဟိုသူကထုံးပြီးတော့အနေထိုင်စေတာပေါ့ coagulation ဆိုတာအဲ့ဒီဥစ္စာအနေထိုင်တော့မှရှင်းလို့ပိုးလွယ်တာပေါ့နောက်တတိယနေ့ကျတော့မှဒီနေရာတွေနဲ့ရှင်းမရတဲ့ဒီ bacteria တို့ဘာတဲ့ပိုးတွေ parasite တို့ဘာလို့ရှိတယ်အဲ့ဒါတွေကတော့ညံလုံးနဲ့လည်းမမြင်နိုင်ဘူး chemical နဲ့လည်းတခါတလေလွတ်သွားနိုင်တယ်ဆိုရင်ဒီစီဝဗေဒနီးရရှိပွက်ပွက်စုအောင်အကောင်တွေကိုတတ်လိုက်ရတာပေါ့နော်ဒီလိုပဲပြောအဲ့တော့နီးသုံးနီးအခြေခံရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနီးသုံးနီးတဲ့ဟာပထမဦးဆုံးနီးပေါ့နော်ကိုယ်တိုင်စစ်ထုတ်တဲ့နီးပေါ့နော်အော်ဘလိုဟာမျိုးတွေနဲ့စစ်ထုတ်နိုင်လဲတောတွေတောင်တွေထဲမှာလွယ်လွယ်ကူကူရနိုင်တဲ့ဥစ္စာပေါ့နော်ဘလိုစစ်ထုတ်နိုင်လဲဒီရေကိုအဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့တချို့ကတော့ဝါးတွေသုံးတယ်တချို့ကတော့ဟို plastic သေးသေးလေးတွေကိုသုံးတယ်အပုတ်သေးသေးလေးဖောက်လိုက်ပြီးတော့အောက်ဆုံးမှာတော့ဟိုယိုယိုဟိုအဝတ်စာလိုဟာမျိုးပေါ့ခံလိုက်တာပေါ့အဝတ်စာလိုအဲ့လိုမျိုးခံလိုက်ပြီးတော့သူ့အထက်မှာဗာထမ်းလဲဆိုအရန်ကိုနှုညံ့နဲ့သဲလိုမျိုးထည့်လိုက်တယ်သဲပြီးတော့မှအပေါ်ကကြောက်ခဲပေါ့ကြောက်ခဲအထက်မှာတခါဟိုအမီးသွေးပေါ့အမီးသွေးတွေကိုအမှုန့်ကြည့်ပြီးတော့ထည့်လိုက်တာအစင့်စင့်ဟိုရေပေါ်ကလောင်းလိုက်တဲ့အခါမှာဒီနှုညံ့လေးပို့ပြီးတော့သေးတာတွေကိုဟိုဖြတ်ထုတ်သွားလေပေါ့နောက်ဆုံးအောက်ဆုံးကအဝက်ရေစစ်မှာပမာမှာတော့ကျွန်တော်တို့ရေစစ်ပဲသုံးလေးရှိတယ်ရေစစ်အထက်မှာတခါခုနပြောတဲ့မီးသွေးမှုံတို့ဟိုသဲတို့ကြောက်ခဲတို့ထည့်လိုက်တဲ့အခါမှာမီးသွေးမှုံကတော့ဒီအောက်ဆီဒိုက်ဖြစ်ပြီးသားဆိုတော့သူကဟို chemically ပေါ့နော်လေထဲမှာလွတ်နေတဲ့ lint တော့ဟိုပေါ့အမွှေးလိုပါလိုမျိုးသူကကတ်သွားနိုင်တာပေါ့အဲ့လိုမျိုးရှိတော့ခါကြတော့ဟို chemically ရောကနဓာတုဗေဒနီရောဟိုယူပဗေဒနီရောနှစ်မျိုးလုံးအတုံးဝင်ပြီးတော့မျက်လုံးနဲ့မြင်ရတဲ့မှန်သမျှပယ်ထုတ်သွားတာပေါ့ဒါတော့ယူပဗေဒနီပဲအခြေခံပေါ့နော်ဒါလူတိုင်းမာမာလုံနေကြဒါပေမဲ့အဲ့တခုတည်းနဲ့ဝင်ယောဂါတွေဘာတွေမဖြစ်နိုင်ဘူးတော့မဖြစ်နိုင်ဘူးဘာမှမဲကျွန်တော်တို့ဒီလိုပဲရေစစ်ပြီးတောက်လာတာပဲဒါပေမဲ့ဒီကပို့လုံးတင
်ဆက်ဆိုရင်တောရီတောင်တွေထဲမှာဟိုရေဘူးပါသွားတယ်ဆိုလို့ရှင်ဟိုပလတ်စတစ်ဘူးလေးပေါ့နော်ဟိုတစ်ခါတုန်းရေဘူးနဲ့ဆိုရင်ရောတောက်ရေဘူးဒါမျိုးစစ်လို့ရလားဆောဆောလိုမျို
းဟုတ်ကဲ့ကျွန်တော်တို့ YouTube တို့ဘာလို့မှလည်းနီးတွေပြထားပါတယ်အစင်စင်ဒီအဝတ်စာလေးကိုခံဖို့တို့ဘာလို့ပြောပြီးတော့လှုပ်လိုက်တဲ့အခါမှာအ ਨੇ ဆုံးဟိုမြင်နိုင်တဲ့ပိုးလောက်လားတို့ဘာလို့ပေါ့နော်ဒီအချင်းဖြစ်မဲ့ပိုးလောက်လားတို့နောက်ရေညှိတို့ဘာလို့တော့မျက်လုံးနဲ့မြင်ရတဲ့အတိုင်းပယ်သွားတာပေါ့ဒါမျိုးလေးတွေတော့ပြထားတယ်ဒါပေမဲ့အဲ့ဒါကဖိုင်နယ်မဟုတ်ဘူးခင်ဗျာ
အဲ့ဒါဒီလိုမျိုးရေးစစ်ပြီးလို့ရှင်ပို့ပြီးစိတ်ချအောင်ပေါ့နော်အဲ့ဒါဓာတုပြည်တော့နင်းနဲ့လောက်တယ်အောင်ဘယ်လိုလုပ်လဲပြောပြပေးပါ
ဟုတ်ကဲ့ဟောဒီမှာတော့တွင်တွင်ကျယ်ကျယ်ရှိပါတယ်အမေရိကမှာတော့ဒီရေးတွေအကုန်လုံးကအဲ့လိုစစ်ပြီးမှထွက်လာတဲ့ရေးကိုကျွန်တော်တို့စစ်တပ်တွေဘာတွေမှာ training လုပ်တယ်ဆိုရင်လည်းအဲ့ဒီလိုထွက်လာတဲ့ရေးကိုမှ chlorine ထည့်ရတယ် chlorine ကို4 mg 2 mg per 1 liter ဆိုရင်တော့ 2 parts per million ပေါ့ဒါပေမဲ့အဲ့ဒီ 2 parts per million ရေကိုတောက်လိုက်ရင်အရန်ကိုပဲဟို chlorine နဲ့ညီနာဟောင်းနေတယ်ပေါ့နော်ဒါပေမဲ့ safety water is not tasty water tasty တော့မဖြစ်ဘူးဒါပေမဲ့လူရော safe ဖြစ်တယ်ပေါ့ဒါပေမဲ့လူကျွန်တော်တို့ဟိုအိမ်လေးဘာဒီမှာဖြန့်ပြီးတော့တောက်မယ်ဆိုရင်တော့ 2 parts per million လောက်မရှိဘူးသူက 0.2.3 လောက်ပဲရှိတယ်အဲ့ 0.2.3 လောက်အိမ်ကိုရောက်ဖို့ဆိုရင်တို့ကစထည့်တဲ့နေရာအတိုင်း2လောက်ဖြစ်အောင်ထည့်ပေးရတာပေါ့နော်ကက်မီကယ်တွေအဲ့ဒီကက်မီကယ်ထည့်ရတဲ့အကြောင်းရင်းကဟိုပါပေါ့အဓိကကတော့ဘက်တီးရီးယားတွေသေဖို့ဟိုဘက်တီးရီးယားတွေကဒီကက်မီကယ်ဓာတ်များတဲ့အခါမှာသူအသက်မရှင်နိုင်တဲ့အခါကျတော့ဒီဟိုကိုယ်ဝင်းထဲကိုမရောက်သွားဘူးပေါ့ရေနဲ့ပတ်သက်တဲ့ဆိုးရတဲ့ဘက်တီးရီးယားတွေခန္ဓာကိုယ်ထဲမရောက်အောင်ကလိုရင်းကိုသုံးပါတယ်
ကိုကလိုရင်းတမျိုးနဲ့အဆင်ပြေလားဒါမှမဟုတ်ရေတွေကဒီပိုးမွှားတွေပါမပအောင်ဓာတ်ရုံးနည်းနဲ့ဖယ်တာတခြားဘာနည်းတွေရှိပါတဲ့
ရှိပါတယ်ကလိုရင်းဆိုတာတော့ကျွန်တော်က infrastructure ကောင်းတဲ့ဒီ pipeline တွေပါတွေကောင်းပြီးသားနိုင်ငံတို့မြို့တို့ပြောတာဒါပေမဲ့ဟိုတော်ထဲမှာသုံးနေဆိုရင် iodine tablet တွေသုံးနေ iodine tablet နှလုံးတတိလေးနှစ်ခုကိုထည့်လိုက်ရင်8 ounce water ကိုသူကအလိုလိုရင်အနေထိုင်သွားတာပေါ့အဓိကအနေထိုင်ဖို့သူကလုပ်တာဟိုဘောဓာတုပေတာနည်းရအဲ့ဒီ iodine tablet ကဘလောက်ထိလွယ်လဲဆိုရင်ရေတောင်စစ်ဆရာမလိုပဲနဲ့ဒီထည့်လိုက်တာနဲ့အနေထိုင်သွားတာပေါ့အနေထိုင်တာနဲ့ဟိုဟိုဘောနော်ချက်ချင်းတော့တောက်လို့ရတယ်အဲဒါပေမဲ့သူလည်း safe မဖြစ်သေးဘူးကြိုပြီးတော့တောက်နိုင်ရင်တော့ပိုကောင်းတာပေါ့သူကျွန်တော်တို့ဇီဝပေတာနည်းရတဲ့ထဲမှာပါလာနိုင်တဲ့ bacteria တွေတတ်ဖို့လိုသေးတာပေါ့
ကုလသမဂ္ဂတို့ဘာလို့ကဒီတောက်ရည်အတွက်နော်ဒုက္ခရောက်နေတဲ့သူတွေပေးရင် iodine အပြားဆေးပြားလေးတွေပေးတတ်ပါတယ်ဆိုတော့ဓာမျိုးတွေတောက်ရမှာပေါ့နော
်ဟုတ်ကဲ့ဟိုကျွန်တော်တို့ဆူနာမီဖြစ်တုံးပါတော့ဆိုပင်လယ်ရေကို၃ဓာမျိုးလို့ပါတော့ဓာမျိုးရှိတယ်အင်ဒိုနီးရှားလို့ပါတော့မှာဒါဆိုရင်သူကဒီကုညီမဲ့အသင်းနေရ iodine tablet တွေပေးတယ်ရေနဲ့ပတ်သက်တဲ့ယောဂါတွေမဖြစ်အောင်ပေါ့ဒါတော့ chemical နည်းနဲ့ဖြည့်ရှင်းတာပေါ့အကောင်းဆုံးနည်းကတော့ခုနပြောလို့ရေဆေးရမယ်ကမ်မီကယ်ပြီးရမယ်ပြီးတော့မှဇီဝဗေဒနီးရကျိုးလဲတောက်ရမယ်ပေါ့သုံးမျိုးလုံးလုပ်ရမှာပေါ့
ဟုတ်သူရအောင်ရပြောကြတယ်လည်းဒီသတင်းဖတ်တဲ့တိတ်ပန်းနဲ့နေပြည်တော်ကျွမ်းလာကိုဒီမှာပဲရန်လာလေပြောဆိုနောက်တစ်ပတ်မှာပြန်ကြည့်ဆောင်ကြအောင
်ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့တိတ်ပန်းနဲ့နေပြည်တော်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံအနှံ့မှာစစ်အင်အားတွေတိုးချဲ့ချထားတာနဲ့အကြမ်းဖက်လုပ်ရက်တွေပိုပြီးတော့များလာနေတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဗာချလက်ကသတိပေးလိုက်ပါတယ်ခရီးရန်ဖျားရှိခိုးကြောင့်နေပါအဝင်လက်နက်ကင်အုပ်စုတွေကိုရောအရက်သားတွေကိုပါပြစ်မှတ်ထားပြီးတော့လက်နက်ကြီးနဲ့တိုက်ခိုက်မှုတွေပိုပြီးတော့များလာနေပြီးပြီးခဲ့တဲ့၄လအတွင်းမှာကိုမြန်မာနိုင်ငံဟာအခြေမခံသေးတဲ့ဒီမိုကရေစီအခြေအနေကနေလူခွေဆိုင်ရာကပ်ဘေးဒုက္ခကြီးနဲ့ရင်ဆိုင်နေရပြီလို့မဟာမင်းကြီးကပြောတဲ့အကြောင်းပြောခွင့်ရရှန်ဒါစာနီကပြောသွားပါတယ်မြန်မာနိုင်ငံအတွင်းမှာဆက်နာရှင်စန့်ကျင်ရေးလက်နက်ကိုင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်ချင်းပြည်နယ်ထန်တလန်ဟာခါနဲ့မင်းတပ်တို့မှတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အပြင်ဒီကနေ့မနက်ပိုင်းမှာလဲဒပရင်မြို့နီးမှာရွာတချို့မှာလာပြီးတက်ဆွဲတဲ့စစ်ဖက်နဲ့ဒေသခံတပ်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။ဒီလိုမျိုးဒီတိုက်ခိုက်မှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံတဝန်းကမြို့နယ်တချို့မှာတော့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့လှိုင်မြို့နယ်ကလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်ကိုတော့ရဲတပ်ဖွဲ့ကဖြိုခွင်းခဲ့လို့လူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်။မန္တလေးမြို့ကစူပေါင်းသပိတ်ကိုလည်းရဲတပ်ဖွဲ့ကဖြိုခွင်းခဲ့တဲ့အတွက်၃ထံမင်းနဲ့ဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းမှာတော့ COVID-19 အတည်ပြုလူနာသစ်ကနေ့စဉ်လုံးလုံး100ကျော်လောက်ရှိနေပါတယ်။ဒါကြောင့်မို့လို့လမ်းမော်ထွက်ပြီးဆေးရနာရှင်ဆန့်ကျင်ဆန္ဒပြနေကြတဲ့သူတွေအနေနဲ့ COVID-19 ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုက်နာကြဖို့ဆန္ဒပြပွဲကိုဦးဆောင်သူတွေကတိုက်တွန်းနေပါတယ်။ မြန်မာနိုင်ငံမှာအခုလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတဲ့သူတွေအနေနဲ့ COVID-19 ရောဂါတွေမကူးစက်အောင်တတိထားကာကွယ်ကြဖို့လည်းတိုက်တွန်းနေကြတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဆုံးကြပါစီရှင်။